Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တာရဲ့2015ခုနှစ်ဒီဇင်ဘာလ19ရက်စနေနေ့ညဘက်အစီအစဉ်တွေစတင်နေပါပြီ။လိုင်းလက်မီတာ190၊လိုင်းဒိုမီတာ24 25 32တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလေရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုကိုရဲကောင်နဲ့တွေ့ချင်ကြပေးသွားမှာပါ။ဒီ2016ခုနှစ်အတွက် American ဆွေရရဲ့အသုံးစည်းဆန်ဥပဒေမှာမြန်မာနိုင်ငံကတိုင်းရင်းသားအချင်းချင်းနဲ့ဒီကိုကိုရဲတဲ့ဘာသာမတူသူလူမျိုးစုတွေကြားပြိပခဖြစ်အောင်လှုပ်ဆော်ဖန်တီးသူတွေကိုအခုညီမပေးရဘူးဆိုတဲ့ကန့်သတ်ချက်တစ်ခုထည့်သွင်းဖော်ပြထားတာ။ဒီဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှူးမှာဘုံပေါက်ကွဲခဲ့တာကြောင့်လူအများများတည်ဆုံခဲ့တာဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခွန်ညိုရေ
ကောင်းပါပြီရှင်အခုညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဒီပြည်ထောင်စုညင်းကြေးရေးအတွက်ညီလာခံတရားကိုလာမယ့်နှစ်ဆန် January လအတွင်းမှာခေါ်ယူကျင်းပဖို့သမ္မတဦးသိန်းစိန်ကပြောကြားခဲ့သလိုတိုင်းရင်းသားအဖွဲ့တွေဘက်ကရောဘယ်လိုသဘောထားရှိပါသလဲ
ကြာရှိနေသေးတဲ့ဒီညီတော်တိုင်းရင်းသားအဖွဲ့စည်းတွေပါဝင်မှလည်းဒီညီလာခံပို့ပြီးတော့မှအိပ်ပဲတက်ရောက်မှရှိပါတယ်တကယ်နိုင်ငံရေးပြဿနာတွေကိုလည်းအဲ့လိုဖြည့်ဖြည့်ပြည့်ပ
ြည့်ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ကဥက္ကဋ္ဌခွန်မြင့်ထွန်းမှာအပြည့်စုံကိုနိုင်ငံတကာသတင်းတွေပြီးတာနဲ့နားဆင်ရပါမယ်ရှင်။ဘလော့ဂါတွေပြောသမျှနဲ့ဒီခရစ်မတ်တေးလက်ဆောင်အစီအစဉ်တွေနဲ့အတူအစီအစဉ်နောက်ပိုင်းမှာတော့တိုက်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါလိမ့်ရှင်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုရဲခေါင်တို့ကကြေညာပေးကြပါမယ်ရှင်။
စီးရီးယားနိုင်ငံညင်းချင်းအတွက်လုပ်ငန်းစဉ်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတခဲနဲ့အတီးပြုတ်လိုက်ပါတယ်။စီးရီးယားအရေးအဖြေရှာဖို့အမေရိကန်ကပနမရေးဆွဲထားတဲ့အဆိုပြုချက်ကိုနိုင်ငံသားရေးဝန်ကြီးတွေကတောက်ကြာနေ့နှောင်းပိုင်းမှာအတီးပြုတ်ခဲ့တာပါ။ ISSG လို့ခေါ်တဲ့စီးရီးယားရေးထောက်ခံကူညီနေတဲ့နိုင်ငံတကာအဖွဲ့ရဲ့တနေ့တာအစည်းအဝေးအပြီးအခုလိုအတီးပြုတ်လိုက်တာဖြစ်ပါတယ်။စီးရီးယားကတပ်ဖြတ်မှုတွေအားလုံးရပ်ပစ်ဖို့နောက်ဒီဒုက္ခတွေကာလကြာရှည်ခံစားခဲ့ရတဲ့ပြည်သူတွေကိုအကူအညီပေးဖို့အစိုးရအတွက်ဆောင်ရွက်စရာအစီအစဉ်တွေချမှတ်ပေးဖို့အချိန်ဖြစ်တယ်ဆိုတာကိုစီးရီးယားရေးသက်ဆိုင်သူအားလုံးကိုဒီကောင်စီအနေနဲ့အတီးပေးလိုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်စီးရီးယားရေးနိုင်ငံရေးအရာအဖြေရှာဖို့လုပ်ငန်းစဉ်တွေကိုကုလသမဂ္ဂအနေနဲ့ကြီးကြပ်ဆောင်ရွက်ဖို့မနေ့ကအတီးပြုတ်လိုက်တဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါရယ်ဒါပြင်ကြားပြတ်ဆွေးနွေးထူထောင်ဖို့အချိန်6လနဲ့ရွေးကောက်ပွဲကို18လအတွင်းကျင်းပဖို့စတာတွေလည်းပါဝင်ပါရယ်စီးရီးယားနိုင်ငံတွင်းကဗတ်ပေါင်းစုံပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့အတူစီးရီးယားတနိုင်ငံလုံးအပြစ်ခတ်ရစေးကောင်တယ်ဖို့လည်းအခုဆုံးဖြတ်ချက်မှာတောင်းဆိုထားပါရယ်ခင်ဗျာ
သမ္မတဘာရက်အိုဘားမားကသူ့ရဲ့သမ္မတတက်တန်းနောက်ဆုံးနှစ်ဖြစ်တဲ့2016ခုနှစ်မှာသူ့အနေနဲ့နောက်ကွယ်မှာမိမ့်မိန်ပြက်ကွယ်သွားမှာမဟုတ်ဘဲလှုပ်ရှားရှိတာတွေကိုတွန်းတက်တိုက်ဆက်လုပ်သွားမယ်လို့တောက်ကြနေကအခိုင်အမာပြောလိုက်ပါတယ်။2015ခုနှစ်အတွက်နောက်ဆုံးသတင်းစာရှင်းလင်းပွဲမှာသူ့အစိုးရတက်တန်းအတွင်းအောင်မြင်မှုကြီးတွေအပါအဝင်အကြောင်းအရာမျိုးစုံကိုပြောဆိုဖြေကြားရင်းသမ္မတအိုဘားမားကအဲ့လိုပြောသွားတာပါ။အလုပ်ရတဲ့သူအရေအတွက်တိုးလာတာအီရန်ကျူဘာတို့နဲ့တန်တမာဆက်ဆံရေးရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်အာရှပစိဖိတ်ဒေတာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီစာချုပ်ချုပ်ဆိုနိုင်တာတွေကိုသူကထောက်ပြပါတယ်။ဒါအပြင်လိန်နူချစ်သူတွေတရားဝင်လက်ထပ်ခွင့်ရသွားစေတဲ့တရားလွတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်နဲ့ကလေးတောက်တယောက်မှနောက်မကျန်စေရလို့ဆိုတဲ့ No Child Left Behind ပညာရေးဆိုင်ရာမူဝါဒကိုကွန်ဂရက်လွတ်တော်ကအသစ်ပြန်လဲရေးဆွဲခဲ့တာတွေကိုလည်းသူကပြောသွားပါတယ်။သူ့ရဲ့ကျန်းမာရေးဆောက်ရှောက်မှုဆိုင်ရာဒီဥပဒေအရဒီနှစ်တွင်းအခုချိန်ဆိုရင်လူပေါင်း6တန်းနီးပါးဟာကျန်းမာရေးအာမခံရဖို့လျှောက်ထားနိုင်ငံငယ်ကြပြီလို့သမ္မတကပြောပါတယ်။ဒါပေမဲ့စိန်ခေါ်မှုအများပြားဆက်ရှိနေတာကိုလည်းသမ္မတအိုဘားမားကထောက်ပြပါတယ်။အဓိကစိန်ခေါ်မှုတစ်ခုကတော့ IS အစွန်းရောက်ဖွယ်ရဲ့စိန်ချောက်မှုတိုးလာနေတာနဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာမကြသေးခင်ကတပ်နက်ပစ်ခတ်မှုဖြစ်ပွားခဲ့တာလို့မျိုးပြည်ရင်းမှာအကြမ်းဖက်ဝါဒဆွဲကင်မှုတွေရဲ့တိုက်ခိုက်မှုဖြစ်နိုင်ခြေရှိနေတာတွေကိုအိုဘားမားကပြောသွားပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားဟာအစွန်းရောက်မွတ်စလင်ဇနီးမောင်နဲ့နှစ်ဦးရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေကိုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာတည်ဆုံပြီးတော့နှစ်သိမ့်စကားပြောခဲ့ပါတယ်။သမ္မတရဲ့နှစ်ဆင်အားလည်းရဲ့အပန်းဖြေခီးစဉ်အတွက်မိသားစုနဲ့အတူဟာဝိုင်ကျွန်းကိုအသွာဆန်ပါနာဒီနိုကိုဝင်ခဲ့တာပါ။အားလည်းရဲ့အပန်းဖြေခီးမစတင်ခင်မှာဝမ်းနဲ့ခြေကွက်နေတဲ့အမေရိကန်မိသားစုဝင်တွေကိုအချိန်ပေးပြီးတွေ့ဆုံနှစ်သိမ့်ဖို့ဟာသူ့အတွက်ရည်ကြီးတယ်လို့သမ္မတကထင်မြင်ကြောင်းအင်ပီရောပြောခွင့်ရဂျော့ဂျ်အာနက်စ်ကပြောပါရယ်။သမ္မတအိုဘားမားနဲ့သမ္မတဂရိုရိုဟာသေဆုံးသူတွေရဲ့မိသားစုဝင်တွေကယ်ဆယ်ကူညီရေးလှုပ်သားတွေနဲ့ Indian Spring ကအထက်တန်းကျောင်းမှာတွေ့ဆုံခဲ့ပါရယ်။လေဆိပ်ကနေကျောင်းကိုသွားရလမ်းမှာတော့ဆန္ဒပြသူအချို့ရှိခဲ့ပါရယ်။ ဒီလအစောပိုင်းတုန်းကအမေရိကန်မှာမွေးဖွားသူဆာအီရစ်ဇဝန်နဲ့ပါကစ္စတန်မှာမွေးဖွားသူဇနီးဖြစ်တဲ့တက်ရှ်ဖင်းမလစ်တို့ဟာဆန်ဘာနာဒီနိုမြို့ကဖွံ့ဖြိုးတိုးတက်မှုအားနည်းချွင်းသူတွေကိုပြုစုကူတာပေးတဲ့အစိုးရဌာနမှာအားလည်းပါတီကျင်းပနေတော့တနက်နေ့ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်14ဦးသေဆုံးပြီး22ဦးဒဏ်ရာရသွားပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ရင်းကတရုတ်နိုင်ငံကတိစောက်ထားတဲ့လူလုံကျွန်းတူတွေပေါ်ဒီလအစောပိုင်းက B52 အမျိုးအစားအမေရိကန်လေယာဉ်တွေဖြတ်တန်းပြန်တန်းခဲ့တာဟာစစ်ရေးရကြီးမားတဲ့ကျူးကျော်ရန်စားမှုတရက်ဖြစ်တယ်လို့တရုတ်နိုင်ငံဘက်ကဆွဆွဲလိုက်ပါတယ်ဒီကနေ့ထုတ်ပြန်တဲ့တရုတ်ကာကွယ်ဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာဒီလေယာဉ်တွေထွက်သွားဖို့တရုတ်နိုင်ငံဘက်ကသတိပေးခဲ့ပြီးအမေရိကန်ရဲ့ဒီလှုပ်ဆောင်မှုဟာနှစ်နိုင်ငံကြားစစ်ရေးပြိပခါတွေဖြစ်လာနိုင်တဲ့အထိဥတီသွားနေတယ်လို့ဆိုပါတယ်တောင်တရုတ်ပင်လယ်ရင်းကလူလုံကျွန်းတူတွေအားလုံးဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်နယ်မြေဖြစ်တယ်လို့တရုတ်ဘက်ကပြောဆိုထားတာပါအမေရိကန်ရဲ့ရေတပ်အကြီးအကဲ Bill Arban ကတော့အဲ့ဒီဒေသတွေမှာအမေရိကန်ရေတပ်ဟာပုံမှန်လက်ကျင့်ရေးလုပ်နေတာလို့ပြောပါတယ်အဲ့လိုပြန်တမ်းမှုဟာ Freedom of Navigation စစ်စင်ရေးမဟုတ်ပဲလေယာဉ်တွေဟာလမ်းကြောင်းလွှဲပြီးပြန်တမ်းမိတာမျိုးဖြစ်နိုင်မွေးရှိတယ်ဆိုတဲ့သဘော Arban ကပြောပါတယ်ဒီ freedom of navigation စစ်စင်ရေးဆိုတာဟာအခြားနိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးမူပေါင်းကျော်တောင်းဆိုလာရင်အမေရိကန်တွေနဲ့ဟန့်တားတဲ့ခါမှာဆောင်ရွက်တဲ့စစ်စင်ရေးမျိုးဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုသူတို့ပိုင်နယ်လို့ပြောဆိုထားတဲ့တရုတ်နိုင်ငံဟာနယ်မြေပြန်လည်ရယူတာနဲ့အခြားနိုင်ငံတွေနဲ့သူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းတွေကိုမြေဖို့ချဲ့ထွင်တာကိုလှုပ်ဆောင်တိုးချဲ့လှုပ်ဆောင်လာတာကြောင့်အမေရိကန်အပါအဝင်အာရှပစိဖိတ်ဒေသရင်းကနိုင်ငံတွေနဲ့စိုးရိမ်မှုတွေတိုးလာနေတာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ညင်ညာနေပါတယ်2016ခုနှစ်အတွက်အမေရိကန်အစိုးရရဲ့အသုံးစရိတ်ဆိုင်ရာဥပဒေမှာမြန်မာနိုင်ငံကတိုင်းရင်းသားအချင်းချင်းကြားနဲ့ကိုးကွယ်တဲ့ဘာသာမတူသူလူမျိုးစုတွေကြားပြည်ပခဖြစ်အောင်လှုံ့ဆော်ဖန်တီးတဲ့အဖွဲ့အစည်းဒါမှမဟုတ်လူပုဂ္ဂိုလ်တူးချင်းစီကိုအကူအညီမပေးရဘူးဆိုတဲ့ကန့်သတ်ချက်တစ်ခုကိုထည့်သွင်းပြဋ္ဌာန်းထားပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆန်းစစ်တဲ့နေရာမှာအရှင်ဝီရသူကိုလေ့လာသုံးသပ်ဖို့ကိုလည်းဥပဒေထဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးကိုညွှန်ကြားထားပါတယ်အခုလိုမျိုးထည့်သွင်းပြဋ္ဌာန်းထားတဲ့ထားရအပြင်ရိုဟင်ဂျာတွေအပေါ်ဖိနှိပ်ဆက်ဆံတာတွေအပေါ်သမ္မတဘရက်အိုဘားမားအစိုးရအနေနဲ့ကင်တွယ်ဆောင်ရွက်ဖို့လဲပါဝင်တဲ့အတွက်ကျင့်တဲ့အကြောင်းအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Ed Rice ရဲ့တောက်ကြာနေ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်အမေရိကန်လွှတ်တော်နှစ်ရက်လုံးကဒီဥပဒေမူကြမ်းကိုအတည်ပြုလိုက်ပြီးတဲ့နောက်သမ္မတဘရက်အိုဘားမားကတောက်ကြာနေ့မှာလက်မှတ်ရေးထိုးအတည်ပြုလိုက်တာပါဒါပြင်အမေရိကန်လုံခြုံရေးနဲ့ IS စစ်သည်ကြတွေကိုနှိမ်နင်းဖို့လိုအရေးပါတဲ့လုပ်ငန်းတွေကိုအကောင့်တွေပေါ်ဖို့ရန်ပုံငွေပြဋ္ဌာန်းချက်လည်းဥပဒေထဲမှာပါပါတယ်။ရင်းနှလုံးဆိုင်အရေးမြစ်တွေကိုလက်နက်တပ်ဖွဲ့အသုံးချပြီးအမေရိကန်ရဲ့မဟာမိတ်တွေကိုထိုးနှက်နေတဲ့ဗလာဒီမီယာပူတင်လိုပုဂ္ဂိုလ်တွေကိုတုံ့ပြန်ဖို့နဲ့အမေရိကန်စီးပွားရေးပိုကောင်းလာဖို့အတွက်ရင်းနှံကိုပြပတင်ပို့ခွင့်ပြန်ခွင့်ပြုထားပါတယ်။အမေရိကန်ပြည်ထောင်စုကနေပြပကိုရင်းနှံတင်ပို့ခွင့်ပိတ်ပင်ထားတာဆယ်စုနှစ်ပေါင်းများစွာကြာနေပါပြီခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာအလုသမားတမကခေါင်းဆောင်တို့ကိုဖမ်းဆီးတာနဲ့ပတ်သက်ပြီးတောင်ကိုရီးယားနိုင်ငံသားယာပေါင်းများစွာဟာစနေနေ့ကဆိုးမျိုးမှာစုဝေးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာခရရဲလင်ကွင်းနဲ့တိမှုတ်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒီဆန္ဒပြမှုဟာ Conservative Party တမရပတ်ခွန်ဟေအပေါ်မှာအခုလပိုင်းနေ့အတွင်းအကြီးကျယ်ဆန္ဒပြမှုတွေကနောက်ဆုံးဆန္ဒပြတာလည်းဖြစ်ပါတယ်။အလုသမားဈေးကွက်ကိုလိုသလိုစီမံခန့်ခွဲနိုင်အောင်သူလှုပ်ဆောင်နေတာကိုအတိုက်ခံပြုနေတဲ့အလုသမားတမကအဖွဲ့ဝင်တွေနဲ့လှုပ်ရှားသူတွေပေါ်ကိုရီးယားသမ္မတပတ်ဂွန်ဟေကပို့ပြီးတော့စစဝါဆက်ဆံလာနေတာကြောင့်ဝေဖန်ခံနေရပါတယ်။ဆန္ဒပြတဲ့သူတွေဟာဆုံးမြို့ဆေးရုံအထိချီတက်ဆန္ဒပြဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလဆန္ဒပြပွဲအတွင်းဆန္ဒပြသူတွေနဲ့ရဲတွေထိတိုက်တွေ့ခဲ့စဉ်ကဆန္ဒပြသူတော်တော်များများဒဏ်ရာရရှိခဲ့ပြီးဒီထက်ကအသက်69နှစ်အရွယ်ဆန္ဒပြသူတို့ကခေါင်းမှာထိခိုက်ဒဏ်ရာရပြီးမေမျောသွားတာကြောင့်ဆုံးမြို့မှာဆေးရုံတင်ထားရပါတယ်။ပိကေလာကဆနပြမှုတွေမှာပါဝင်တဲ့အလုသမားအဖွဲ့တွေနဲ့လူမှုအဖွဲ့တွေကိုတောင်ကိုရီးယားအစိုးရကနှိမ်နင်းနေတာဖြစ်ပြီးအဲ့ဒီသူတွေကိုလည်းအကြမ်းဖက်မှုတွေလှုပ်ဆောင်နေဆိုပြီးထိန်းသိမ်းထားပါဗျာခင်ဗျာ
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှူးကလူရှုပ်ထွေးတဲ့လန်ဒလန်ပေါ်မှာဒီကနေ့ကားဘုံးပောက်ကွဲခဲ့တာမှာလူအများများသေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့ဝင်တွေကပြောပါတယ်ပောက်ကွဲမှုအပြင်တနက်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးသေဆုံးထိခိုက်ဒဏ်ရာရသူတွေဟာအရက်သားတွေဖြစ်တယ်လို့ယုံကြည်ရတဲ့အကြောင်းမျက်မြင်သက်သူတွေကပြောပါတယ်ပောက်ကွဲမှုကြောင့်စူပါမားကတ်တစ်ခုရဲ့ဒစိမ့်တစ်ပိုင်းလဲပျက်စီးသွားတယ်လို့ရိုက်တာသတင်းမှာဆိုပါရယ် 2016 ခုနှစ်ရွေးကောက်ပွဲတွေကိုဘယ်လိုအကောင်းဆုံးကျင်းပမလဲဆိုတာနဲ့ပတ်သက်ပြီးဆိုမာလီယာနိုင်ငံနဲ့ဒေသရင်းခေါင်းဆောင်တွေရဲ့တုံ့ပြန်ကြဆွေးနွေးပွဲဟာဗုဒ္ဓဟူးနေ့ရုံးကမှအဆုံးသတ်ခဲ့တာပါ။ခေါင်းဆောင်တွေကနောက်နှစ်စက်တင်ဘာလမှာလက်ရှိအစိုးရကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့ကြပြီမဲ့သမရဟက်ဆန်ရှေ့ခ်မိုဟာမက်နဲ့ပါလီမန်အမတ်295ဦးတို့ပြန်လည်ရွေးကောက်ခံတာကိုတော့တားမြစ်မထားပါဘူး။ကာလရှည်ကြတဲ့ပြည်ရင်းစစ်ပြီး2012ခုနှစ်မှာဆိုမာလီယာမှာရှိတဲ့လူမျိုးစု135စုရဲ့ခေါင်းဆောင်တွေဟာမိုဂါဒီရှုမြို့မှာတွေ့ဆုံပြီးတော့အစိုးရဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။မကြသေးခင်ကအီသီယိုးပီးယားနိုင်ငံအော်ရိုမီယာဒေသမှာဆန္ဒပြသူအမျိုးများတွေ့ဆုံခဲ့ရတဲ့ပြည်ပခဖြစ်စဉ်လေးနဲ့ပတ်သက်လို့အလေးနက်စိုးရိမ်ပူပန်မှုရဲ့လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။လက်မြေတွေကိုစီးပွားရေးလုပ်ငန်းအဖြစ်ပြောင်းလဲဖို့စီမံကိန်းအနေနဲ့ပတ်သက်ပြီးအခုလိုပြည်ပခါတွေဖြစ်ပွားခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကစနေနေ့အစောပိုင်းကထုတ်ပြန်ခဲ့တဲ့ဒုတိယပြောင်းဝင်ရပုဂ္ဂိုလ်မာကဒေါ်နာရဲ့ကြေညာချက်မှာအီသီယိုးပီးယားအစိုးရအနေနဲ့ငြိမ်းချမ်းစွာဆန္ဒပြတာကိုခွင့်ပြုဖို့နဲ့အမှန်တကယ်ဖြစ်ခဲ့ရတဲ့နိဒာမှုတွေကိုအပြုသဘောဆောင်တဲ့တွစ်ဆုံဆွေးနွေးတဲ့နည်းလမ်းနဲ့ပဲဖြေရှင်းဖို့အတွက်တိုက်တွန်းထားပါတယ်။ဆန္ဒပြသူတွေအနေနဲ့လည်းအကြမ်းဖက်တာကိုရှောင်ရှားပြီးတွစ်ဆုံဆွေးနွေးတာကိုလမ်းဖွင့်ထားဖို့တိုက်တွန်းထားပါတယ်။ပြီးခဲ့တဲ့ရသက်ရက်တွေအတွင်းကဆန္ဒပြသူတွေကိုအစိုးရလှုပ်ရှားလုံခြုံရေးတပ်ဖွဲ့တွေကပြစ်ခတ်ခဲ့တဲ့အတွက်ဆန္ဒပြသူ85ဦးထိတည်ဆုံခဲ့တဲ့ထောက်ထားတွေရထားတယ်လို့လူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကစနေနေ့ကပြောပါတယ်။ဒါ့အပြင်တိရက်ပုံများပြတဲ့အရေးတွက်ရှိတဲ့ဆန္ဒပြသူတွေလည်းထိခိုက်ဒဏ်ရာရခဲ့ရတယ်လို့ HRW ကပြောပါတယ်။အစိုးရရဲ့ဆန္ဒပြသူတွေအပေါ်မှာတုံ့ပြန်မှုဟာကြီးမားတဲ့သွေးထွက်သွန်ရည်မှုတွေဖြစ်စေခဲ့တယ်လို့ HRW ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အစိုးရကတော့နိုဝင်ဘာလကနေစပြီးဆန္ဒပြတာတွေစတင်ကလေးကတည်ဆုံသူ9ဦးပဲရှိသေးတယ်လို့အတည်ပြုထားပါတယ်။ဆန္ဒပြသူတွေဟာမြို့တော် Addis Ababa အပြင်ဘက်ကလေယာဉ်မြေတွေကိုစီးပွားရေးဆောင်အသစ်ခုအဖြစ်တိစောက်ဖို့အစိုးရရဲ့အစီအစဉ်တွေကိုတလနီးပါးကြအောင်ဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာ
2015ခုနှစ်ဒီဇင်ဘာလ19ရက်စနေနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုရဲခေါင်တို့ကြီးညာပေးခဲ့ကြတာပါအခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတဲ့ပုဂ္ဂိုလ်ထုတ်လွှင့်ပေးပါတော့မယ်ရှင်မြန်မာနိုင်ငံအတွေ့အမျိုးသားပြန်လည်တည်မြဲရေးလက်နက်ကိုင်ပြည်ပခတွေခြုံငင်ရေးနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနီလာနဲ့ငြိမ်းချမ်းစွာအဖြေရှာရေးဦးတည်တဲ့ပြည်ထောင်စုငြိမ်းချမ်းရေးမြေလာခံတရက်ကို2016ခုနှစ်ဇန်နဝါရီလမှာကျင်းပမယ်လို့သမ္မတဦးသိန်းစိန်ကကြေညာလိုက်ပါတယ်။အစိုးရလွှတ်တော်တပ်မတော်နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့တွေအားလုံးပါဝင်ဆွေးနွေးကြမယ်ပြည်ထောင်စုငြိမ်းချမ်းရေးမြေလာခံရက်လက်တွေကနေအုတ်ချုပ်ရေးအာဏာအလွှဲပြောင်းအစိုးရတဲ့အခုပြောင်းမှာငင်းချမ်းရေးလမ်းစဉ်တွေကိုပိုးပြီးအောင်မြင်မြင်ကောင်းထဲဖော်နိုင်ဖို့ကိုလည်းယုံကြည်မျှော်လင့်နေကြတာပါအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့2015အောက်တိုဘာလ15ရက်နေ့မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အစိုးရတို့ကြားလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်ဒီ NCA စာချုပ်ပါဂတိကဝတ်တွေအတိုင်းနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်မှုအခြေခံရမယ်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုလည်း2015ခုနှစ်ဒီဇင်ဘာလ15ရက်နေ့ကရေးဆွဲပြီးစီးသွားခဲ့တဲ့အတွက်ဒီမူပေါင်းပေါ်မှာအခြေခံပြီးအမျိုးသားပြန်လည်တင်မြှင့်ရေးလက်နက်ကိုင်ပဋိပက္ခတွေခြုံငင်းနိုင်ငံရေးပြဿနာကိုနိုင်ငံရေးနီလာနဲ့ငြိမ်းချမ်းစွာအဖြေရှာနိုင်မှုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုလာမယ့်2016ခုနှစ်ဇန်နဝါရီလ12ရက်နေ့မှာကျင်းပမယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကဒီဇင်ဘာလ18ရက်နေ့ကကြေညာလိုက်ပါတယ်။ဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတွေနဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပါဝင်ဆွေးနွေးကြဖို့စီစဉ်ထားတယ်လို့မြန်မာငြိမ်းချမ်းရေးစင်တာကအကြီးအကဲအရာရှိဦးလာမောင်ရွှေကပြောပါတယ
်ပထမဆုံးကျင်းပမှာဗျာဒီကနေ့ဒီလာကပေါ့တက်ဖို့ဆိုပြီးတော့စိုးရနဲ့လွတ်တော်ပေါ့လေမြေပေါင်းက150တက်မတော်က150ဆိုင်ရင်တော့လက်ထက်ကတက်ဖို့ဒီကိုလည်း150နိုင်ငံရေးအဖွဲ့က150ဒီကြောင့်လည်းတက်ပြီးပြန်ဆင်းစီ50ဆိုပြီးတော့အဲ့လိုတက်မှတ်တာလေဗျာလက်ထက်အထူးအသေးတယ်ပေါ့လေစိုးရကစားနေပြီးတော့ဖြစ်ခဲ့တဲ့ခွန်ဖွဲ့ရယ်အမတ်ကလီးဖွဲ့ရယ်ဆိုပြီးတော့စက်တဖွဲ့ကိုတော့ကျွန်တော်တို့စုစုပေါင်းအယောက်50တဲ့မပိုးဆိုပြီးတော့သူတို့ကတော့အထူးဖိတ်ကြားထားတဲ့ဧည့်သည်တော်အနေနဲ့ကဏ္ဍအနေနဲ့ဖိတ်ကြားရှိရတယ်ဗျာအခုကတော့အစပြုလုပ်တာပါဗျာဒါကမောင်စွာဒီလည်းဒီစုံဝတ်ထဲရပြီကျွန်တော်တို့အများကြီးကတော့ကြွားရမှာပါ
တနင်္ဂနွေတိုင်းတာနဲ့အပြစ်ခတ်ရဲစဲရေးစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအတွက်ကတော့ကြံရှိနေသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါငြိမ်းချမ်းရေးဖြစ်စဉ်မှာအတူပူးပေါင်းမပါဝင်ဘဲနဲ့တော့မဖြစ်နိုင်ဘူးလို့လည်း NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါရတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ဆွေးနွေးမှာပို့ပြီးအထိပ္ပယ်ရှိမှာဖြစ်တယ်လို့လည်းသူကဆက်ပြောပါရတယ်။
ကြံရှိနေသေးတဲ့ဒီညီတော်တိုင်းသားအဖွဲ့အစည်းတွေပါဝင်မှလည်းဒီညီလာခံပို့ပြီးတော့မှအထိပ္ပယ်တက်ရောက်မှရှိပါတယ်။တကယ်နိုင်ငံရေးပြဿနာတွေကိုလည်းအဲ့လိုခြေခြေပြက်ပြက်ဆွေးနွေးပြီးတော့ဖြေရှင်းနိုင်မှဖြစ်ပါတယ်။အကြံရှိနေသေးတဲ့အဖွဲ့တွေမပါဘဲနဲ့ကတော့ဒါရေရှည်မှအောင်မြင်ဖို့ဆိုတာတော့မလွယ်ပါဘူး။ NCA နဲ့ပတ်သက်လို့ရှိရင်လက်ရှိအစိုးရလက်ထက်မှာ NCA ကိုချွတ်တော်မှအတည်ပြုတဲ့အထိ၆ရက်နိုင်ခဲ့တယ်။ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေကိုစတင်ပြီးတော့လုပ်နိုင်ခဲ့တဲ့နေရာမှာနောက်တက်လာမယ့်အစိုးရဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလည်း peace process ကိုပါဝင်ပြီးထောက်ခံဆောင်ရွက်ခဲ့တဲ့အတွက်ကြောင့်မလို့အတည်သေးအစိုးရနဲ့နောက်တက်လာမယ့်အစိုးရကြားမှာတော့ဒါအခြေဆက်မိမိဖြစ်သွားတယ်အဲ့ဒီအချက်ကတော့အဓိကကြပါတယ်
ဒီစဲအစိုးရနဲ့ရွေးကောက်ပွဲအနိုင်ရအစိုးရတက်တူအာဏာအလွှဲပြောင်းအစိုးရအကူပြောင်းကာလမှာမပြီးဆုံးသေးတဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလမ်းကြောင်းကိုငြိမ်းချမ်းရေးနဲ့ပတ်သက်ပြီးပထမဦးဆုံးအကြိမ်စုံညီကျင်းပမယ်ဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံကနေရလက်ကောင်းနေဖော်ဆောင်နိုင်မယ်လို့လည်းဥခွန်မြင့်ထွန်းကယုံကြည်မျှော်လင့်ပါတယ
်ပြီးခဲ့တဲ့စစ်စိုးရခက်မှာကျင်းပခဲ့တဲ့ညီလာခံတွေက2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးအတွက်ဒီအခြေခံမှုတွေကိုရေးဆွဲချမှတ်ရေးအတွက်တာနေဖြစ်ပါတယ်အခုကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးလာခံကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲအပါအဝင်နိုင်ငံရေးကိစ္စတွေဆွေးနွေးမဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ပါတယ်အဲ့ဒီတစ်ချက်အဓိကခွာခြားချက်ဖြစ်ပါတယ်နောက်တစ်ခုကတော့စစ်စုကလက်ထက်မှာလုပ်ခဲ့တဲ့ညီလာခံတွေကတစ်ဖက်သက်ချမှတ်တဲ့လမ်းများမြေပုံတွေအရာဆောင်ရွက်ခဲ့တာဖြစ်ပြီးတော့အခုကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံကတော့ကျွန်တော်တို့ဒီဒိုင်းနာလက်နက်ကိုင်တော်လိုက်အဖွဲ့စည်းတွေရောအစိုးရတို့တပ်မတော်တို့အကြားမှာရောဒါ ICU ချမှတ်ပြီးတော့မှဒါနှစ်ဦးနှစ်ဖက်သဘောတူညီချက်ရဆောင်ရွက်တာဖြစ်တယ်။အဲ့ဒီနှစ်ဦးနှစ်ဖက်သဘောတူညီချက်ကိုလည်းပဲနိုင်ငံရေးပါတီများလို့အင်အားစုတွေကပါဝင်ထောက်ခံပြီးတော့မှဒါဆောင်ရွက်တာဖြစ်တယ်။ဒါဒီချက်ကအဓိကကွာခြားပါတယ်။ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတော့တက်ရောက်တဲ့ညီလာခံကိုယ်စားလှယ်တွေကဆုံးဖြတ်ကြမှာဖြစ်ပါတယ
်။ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုနေပြည်တော်မှာကျင်းပမှာဖြစ်ပြီး January 12ရက်နေ့ကနေ January 20ရက်နေ့ဝန်းကျင်လောက်ထိကျင်းပဖို့ရှိပြီးမြမငြိမ်းချမ်းရေးဖြစ်စဉ်မှာအစဉ်တစိုက်အားပေးကူညီခဲ့ကြတဲ့နိုင်ငံတွေကုလသမဂ္ဂနဲ့နိုင်ငံတကာကအဖွဲ့အစည်းတွေလေ့လာတက်ရောက်ကြဖို့လည်းရှိပါတယ်လို့မြမငြိမ်းချမ်းရေးစင်တာတာဝန်ရှိသူကပြောပါတယ်ရှင်
။မဆုမုံပြောပြသွားတာပါ။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညတိုင်းနာဆင်နေကြဆွေးနွေးနေကြတိုက်ရိုက်လေလံဆွေးနွေးကအစီအစဉ်ထုတ်လွှင့်ပေးမှာဖြစ်လို့ပါဝင်ဆွေးနွေးနိုင်တယ်လို့စောင့်မျှော်နာဆင်နိုင်ကြပါရဲ့ရှင်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနာဆင်ကြရပါတော့မယ်။မဆုမြတ်မွန်စီစဉ်ပြီးကိုသားညူဦးနဲ့အတူတင်ဆက်ပေးထားပါရဲ့ရှင်။
ကုန်တော့မယ့်2015ခုနှစ်ထဲမှာတကဘာလုံးရောင်းရတဲ့ smart လက်ကင်ဖုန်းအလုံးကြီးရသံပေါင်း 1,430 ရှိမယ်တဲ့ကိုသားညုံကြီးကဘာတော်ကဒီနည်းပညာဈေးကွက်တွေကိုလေ့လာမှတ်တမ်းတင်ပြီးတော့ချိုတင်ခန့်မှန်းချက်တွေကိုထုတ်နေတဲ့ International Data Corporation IDC ကတွက်ထားတာနောက်ပြီးတော့ smart လက်ကင်ဖုန်းတွေအယောင်တိုးတက်မှုကလည်းအခု2015ခုနှစ်မှာပထမဆုံးအကြိမ်10ရာခိုင်နှုန်းအောက်မှာပဲရှိတယ်တဲ့
IDC က9.8ရာခိုင်နှုန်းဆိုပြီးတော့ခန့်မှန်းထားတာမဟုတ်လားဗျ။အဲ့လောက်ထိတိုးတက်လာတဲ့ဆိုတာကလည်းဒီ smart mobile လက်ကင်ဖုန်းဈေးကွက်တိုးတက်လာနေတဲ့နိုင်ငံတွေမှာဈေးသက်သာတဲ့ smart လက်ကင်ဖုန်းတွေရောင်းအားကောင်းလာလို့တဲ့။မြန်မာနိုင်ငံမှာတော့ဈေးပေါ်ပေါ်နဲ့ဝယ်လို့ရနေတဲ့ဒီ smart ဖုန်းတွေတုံးနေကြတာတိတိတသားကိုများလာတာကျွန်တော်ကိုယ်တိုင်တွေ့ခဲ့ရတာမဆင်မြန်ပါဘူး
။အတော်ပဲကိုသားညုံကိုမေးရအောင်ပဲ။ကိုသားညုံမြန်မာနိုင်ငံကိုလောလောလတ်လတ်ရောက်ခဲ့တာကဒီ November လတုန်းကရွေးကောက်ပွဲသတင်းသွားယူတဲ့အခေါက်တုန်းကပေါ့။အဲ့တော့အရင်တစ်ခေါက်မြန်မာနိုင်ငံကိုသွားခဲ့တဲ့ရောင်းကနေအခုတစ်ခေါက်နှိုင်းရှင်မယ်ဆိုလို့ရှိရင်ဒီလက်ကင်ဖုန်းသုံးကြတဲ့သူအကြီးအတွက်ကတော်တော်လေးကွာသွားတာတွေ့ရလားရှင့
်ကွာသွားတော့ဗျာတော်လေးကိုကွာတယ်ကျွန်တော်ပထမတစ်ခေါက်တုန်းက2013ပေါ့အဲ့ချိန်ကာလတုန်းက MPT ပဲရှိတယ်အခုဒီတစ်ခေါက် 2015 သွားတဲ့ခါကျတော့ Urdu Telino ဓာတ်ပြီးပေါ်လာပြီဆိုတော့လက်ကင်ဖုန်းသုံးတဲ့သူတွေအတွက်ကဈေးနှုန်းအများကြီးတက်တာသွားတဲ့ခါကျတော့တော်တော်လေးကိုကင်လာတာတွေ့ရတယ်ဗျာ
အဲ့တော့သူတို့ကင်နေဆိုတော့ဘလို့ဖုန်းမျိုးတွေကိုတုံးကြတာတွေ့ရလဲရှင်စမတ်ဖုန်းတွေလားသူတို့ကင်ကြတာ
ကင်ရပါတယ်အများသောအဖြစ်ကတော့ဒီတရုတ်ဘက်ကထုတ်တဲ့ဖုန်းတွေပေါ့အရင်တော့ကျွန်တော် Huawei လားအဲ့လိုဖုန်းကုမ္ပဏီရှိတယ်အခုကကျွန်တော်တို့တော့နာမည်မသိတော့ဘူးအဲ့ကုမ္ပဏီတရုတ်ကုမ္ပဏီတွေတော့များဝင်လာတယ်အဲ့ကုမ္ပဏီတွေကလည်းစမတ်ဖုန်းတွေပဲအဲ့တော့သူ့ဈေးနဲ့ပြောမယ်ဆိုရင်သူ့နိုင်ငံအဲ့မြန်မာနိုင်ငံအနေထားနဲ့ဝင်ငွေနဲ့ဈေးနဲ့ပြောမယ်ဆိုလို့ရှိရင်တော့တော်လေးလူသုံးများနိုင်ကြတယ်စမတ်ဖုန်းတော်များတုံးကြပါတယ်
အဲ့တော့ဒီ iPhone တို့ Android ဖုန်းတို့ရောအဲ့လိုဖုန်းမျိုးတွေရောတုံးကြတဲ့အခြေအနေကဘယ်လိုရှိလဲရှင်
အဲ့လိုဖုန်းတုံးတဲ့လူတွေလည်းတွေ့တယ်တော်များတွေ့ပါတယ်ဒါပေမဲ့အများစုကတော့ဒီတရုတ်ကထုတ်တဲ့ smartphone တွေကိုတုံးတာတော်များတယ်
ဈေးပို့ပြီးတော့တက်တက်တက်ဈ
ေးလည်းပူတက်တာတယ်ပေါ့နော်ဒါပေမဲ့ခုနပြောလို့ပေါ့လူလက်တန်းစားလူငယ်ပိုင်းကတော့ iPhone Android သုံးကြတယ်ဒါပေမဲ့အများစုဈေးတယ်လို့ဘာလို့ smartphone တော်များသုံးတဲ့လူတန်းစားအများစုကတော့တူဖုန်းတွေသုံးကြတယ
်နောက်တစ်ခုကဒီလက်ကင်ဖုန်းသုံးဟိုရောင်းတဲ့ဆိုင်နေပေါ့လေဒီလက်ကင်ဖုန်းရောင်းတဲ့ဆိုင်နေရောတော်တော်လေးများလားတဘောတော့ဒီဝယ်ခြင်းတဲ့သူတွေလွယ်လွယ်ကူကူဝယ်လို့ရနိုင်လားရှင့်
ဝယ်နိုင်မှာဝယ်လို့ရပါတယ်တော်တော်လေးကိုဆိုင်တော်များတွေ့ရတယ်နေရာတိုင်းလိုလိုမှာပဲဒီဖုန်းနဲ့ပတ်သက်လို့ဒီ SIM card နောက်တစ်ခုလက်ကင်ဖုန်းဒီရောင်းတဲ့ဆိုင်တော်များတွေ့ရတယ်လူလွယ်ကူကူပဲအားလုံးဝယ်လို့ရပါတယ
်နောက်ဒီအဓိကပေါ့နော်ဖုန်းဝယ်တဲ့သူတွေဘက်ကဘာကိုကြည့်လဲဥပမာဈေးသက်သာတာကိုကြည့်လားတယ်လီဖုန်းဒီဇိုင်းကြည့်လားနောက်ရေရှည်ခံပြီးတော့သုံးလို့ရသလားဆိုတာမျိုးကိုကြည့်လားဘာကိုကြည့်ပြီးအဓိကသူတို့ဝယ်တာ
ပုံစံကြည့်ရတာတော့လူတွေအပေါ်မှာမူတည်မယ်ဥပမာသူတမန်လက်လုတ်လက်စားဈေးတဲ့ရာစားကဖုန်းနေသုံးနိုင်ပြီကိုသုံးနိုင်ခါကျသူတို့တွေအများစုတက်ကတော့သူတို့ဈေးနှုန်းပေါ်ကြည့်ပြီးတော့သုံးကြတာများတယ်ကျွန်တော်သတိထားမိလို့ပြီးတော့သူဒီဇိုင်းပေါ့ဒီဇိုင်းဆိုရင်အခုတယောက်ကထုတ်တဲ့ဖုန်းတော်များ smart phone တော်များဒီဇိုင်းတွေကလည်းတော်တော်ကောင်းပါတယ်အဲ့တော့အများအခြေခံကတော့ဈေးနှုန်းပေါ်ကြည့်ပြီးတော့သုံးတယ်လို့တွေ့ရမှာပါ
ဒီဈေးသက်သာတယ်ပေါ့နော်ခုနကသားညုံပြောတဲ့ဒီတရုတ်နိုင်ငံကလုတ်တဲ့ဖုန်းတွေအားအဲ့ဒီဖုန်းမျိုးတွေအားတော်တော်လေးဟိုကြာရှည်ခံသုံးလို့ရတဲ့ဖုန်းမျိုးလားရှင
်ကျွန်တော်အဲ့မှာသတိထားမိလို့တော့တိတ်တော့ကျွန်တော်တို့ဒီ Apple Root Android Root လောက်တော့ကြာရှည်ခံတဲ့ပုံတော့မပေါ်ဘူးဒါပေမဲ့ဒီလက်ကင်ဖုန်းပြင်တဲ့ဆိုင်တွေရှိတယ်ပြင်တဲ့ဆိုင်တွေရနေပြီးတော့ပြန်ပြင်ပြီးတော့သုံးနေကြတာတွေ့ရတယ
်ကိုသားညုံအခုလိုမျိုးရှင်းပြလို့ဒီ IDC ရဲ့ခန့်မှန်းချက်အစီရင်ခံစာထဲမှာလည်းဗာပြောထားလဲဆိုတော့ဒီပထမဆုံးပေါ့နော်လက်ကင်ဖုန်းကိုဝယ်ပြီးတော့သုံးကြတဲ့သူတွေကဈေးသက်သက်တာတာနဲ့ဒီသုံးရတာတန်တဲ့ဖုန်းမျိုးကိုအဓိကရွေးကြတယ်တဲ့အဲ့တော့မြန်မာနိုင်ငံလိုမျိုးဒီဈေးသက်တာတဲ့ smart လက်ကင်ဖုန်းတွေရောင်းနေရတဲ့နိုင်ငံတွေကြောင့်မို့လို့ smart လက်ကင်ဖုန်းဈေးကွက်ကတော့တိုးတက်နေအောင်ပါပဲတဲ့
အခုဒီ2015မှာ smart လက်ကင်ဖုန်းတွေရောင်းရဆုံးကရှေ့လပိုင်းနိုင်ငံတွေနဲ့အာဖရိကဒေသနိုင်ငံတွေပြအဲ့ဒီနိုင်ငံတွေစီကိုအခုနှစ်ထဲမှာ smart ဖုန်းတွေတင်ဖို့ရောင်းရတာ2014ခုနှစ်ကတည်းက50ရာခိုင်နှုန်းနီးပါးတက်သွားတယ်ဆိုပြီးတော့ IDC ကပြောပါတယ်နော်လက်ကင်ဖုန်းဈေးကွက်အတော်တိုးတက်ခဲ့တဲ့အိန္ဒိယနဲ့အင်ဒိုနီးရှားနိုင်ငံတွေတက်တော်မှာတာသွားပြီတဲ့မဆွေမြန်က
ဂျပန်ကလွဲပြီးတော့ဒီအာရှပစိဖိတ်နိုင်ငံတွေလက်တင်အမေရိကနိုင်ငံတွေနဲ့အနောက်ဥရောပနိုင်ငံတွေမှာဒီနှစ် smart လက်ကင်ဖုန်းအယောင်တိုးတက်နှုန်းကကျတယ်တဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကနိုင်ငံတွေကြောင့်သာဒီနှစ် smart လက်ကင်ဖုန်းအယောင်က 6.8 ရာခိုင်နှုန်းအထိကိုတက်နေတာ2014ခုနှစ်တုန်းကဆိုလို့ရှိရင် 29.5 ရာခိုင်နှုန်းအထိတောင်ရှိခဲ့တာကိုသားညုံရဲ့
IDC ရဲ့ပြောရတော့ဒီနှစ် smart လက်ကင်ဖုန်းဈေးကွက်ကမနစ်ကတည်းကကျသွားတဲ့အဓိကအကြောင်းကတော့တရုတ်နိုင်ငံကြောင်းတည်းဗျတရုတ်ရဲ့စီးပွားရေးတိုးတက်မှုနှုန်းနှေးသွားတဲ့ခရက်ကကမ္ဘာ smart ဖုန်းဈေးကွက်ပေါ်မှာတွားပြီးတော့တက်ရောက်တာလို့သုံးသပ်ပြထားတယ်လी
နည်းပညာသတင်းတွေကိုသုံးသပ်ပြလေးရှိတဲ့ဒီ American ထုတ် Wired Magazine ရဲ့စောင်းပါအဆိုအရဆိုရင်တကမ္ဘာလုံးမှာရောင်းနေရတဲ့ smart လက်ကင်ဖုန်းတွေရဲ့၃ပုံတစ်ပုံကတရုတ်နိုင်ငံမှာရောင်းရတာဖြစ်တယ်တဲ့အဲကြောင့်မို့လို့ဒီကမ္ဘာပေါ်က smart ဖုန်းဈေးကွက်အကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံမှာဈေးကွက်တိုးတက်မှုကတန့်သွားပြီတဲ့ smart ဖုန်းတွေကိုပထမဆုံးစဝယ်တဲ့သူမျိုးတွေမရှိကြတော့ဘူး။ဘာလို့ဆိုလူတိုင်းနှိပါးလက်ကင်ဖုန်းတွေရှိနေပြီးသားဖြစ်နေတော့ဖုန်းအဟောင်းတွေကိုအစ်စ်နဲ့ upgrade လုပ်ပေးတဲ့ဈေးကွက်ကပဲတိုးတက်နိုင်တဲ့အလားအလာရှိတယ်လို့ Wired Magazine ထဲမှာသုံးသပ်ထားရဲ့ရှင်
။ဟုတ်တယ်ဟုတ်တယ်မဆီမြတ်မော်ရဲ့ဒီ smartphone ရှိထားပြီးသားဆိုလို့ရှင်မလိုဘဲနဲ့နောက်တစ်လုံးတော့ဘယ်နဲ့ထပ်ဝယ်ကြမလဲဗျ။အဲဒါကြောင့်မလို့အစ်စ်ဝယ်တဲ့သူတွေအတွက်ရောအစ်စ်နဲ့အဟောင်းလဲ upgrade လုပ်မဲ့သူမျိုးတွေအတွက်ပါတက်တော်ရဲ့ဈေးနှုန်းထားပြီးတော့ဆွဲဆောင်နိုင်ဖို့ကဈေးကွက်တိုးတက်ဖို့အတွက်အရေးကြီးတယ်လို့ပဲအယောင်ဆိုင်တွေအောင်မြင်ဖို့အတွက်ကလည်းတိတ်ကိုအရေးကြီးတယ်လို့ IDC ရဲ့စီမံကိန်းညွှန်ကြားမှု Ryan Reed ကအကြံပေးပါတယ
် IDC ရဲ့ကိန်းဂဏန်းတွေအရကမ္ဘာလက်ကင်ဖုန်းဈေးကွက်မှာဒီ 81.2 ရာခိုင်နှုန်းနဲ့ပထမနေရာယူထားတာကတော့ Android စနစ်သုံးလက်ကင်ဖုန်းတွေပါ 15.8 ရာခိုင်နှုန်းနဲ့ဒုတိယနေရာယူထားတာက Apple ရဲ့ iPhone တွေဖြစ်တယ်ထူးတာကဒီ Microsoft ရဲ့ Windows ဖုန်းတွေပဲMicrosoft ကဒီ Windows 10 Operating System အသစ်ကိုအခုနှစ်ကုန်ပိုင်းမှာထုတ်ပြီးတော့မှသူ့ရဲ့ Windows Phone တွေအောင်မြင်အောင်လို့စ조사ပေးမိလဲဈေးကွက်ထဲမှာ 2.2 ရာခိုင်နှုန်းလောက်ပဲနေရာယူနိုင်နေတဲ့တိတ်ပြီးတော့မအောင်မြင်ရတဲ့အဓိကအကြောင်းကတော့ဒီလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေဘက်ကနေပြီးတော့သူတို့ရဲ့လက်ကင်ဖုန်းတွေထဲမှာ Windows စနစ်ထည့်ဖို့စိတ်ဝင်စားမှုတိတ်ပြီးတော့မရှိကြတော့ Microsoft အနေနဲ့လည်းသူ့ရဲ့ Windows စနစ်ထည့်သုံးဖို့အလားအလာရှိတဲ့ဖုန်းကုမ္ပဏီကြီးတွေမရှာနိုင်သေးဘူးဖြစ်နေပါတယ်
IDC က2019ခုနှစ်ကြိုတင်တွက်ချက်ခန့်မှန်းချက်ထုတ်ထားတဲ့အတိုင်းဆိုရင်လေနောက်၄နှစ်ကြာတဲ့အထိလေ Windows Phone တွေကကမ္ဘာ Smartphone ဈေးကွက်ထဲမှာတတိယနေရာမှာပဲရှိနေဦးမှာသူတို့ခန့်မှန်းထားတဲ့အတိုင်းဆိုရင်တော့ Android Phone တွေကဈေးကွက်ထဲမှာနေရာ80ရာခိုင်နှုန်းကျော်နဲ့နံပါတ်1ဖြစ်နေဦးမှာပဲတဲ့ဗျအခုလိုမျိုး IDC ကနည်းပညာဆိုင်ရာဈေးကွက်တွေနဲ့ပတ်သက်ပြီးတော့ထုတ်ပြန်နေတဲ့ကြိုတင်ခန့်မှန်းချက်တွေအကြံပေးချက်တွေကိုနည်းပညာကုမ္ပဏီကြီးတွေကအလေးထားကြတယ်မဟုတ်လားမဆင်မြတ်မို့လဲ
ထားရပေါ့ကသားညုံရဲ့ဒီ International Data Corporation ကြီးကကမ္ဘာတဝမ်းမှာဒီကျွမ်းကျင်သူပေါင်း1000ကျော်ရှိပြီးတော့မှနိုင်ငံပေါင်း တရားကျော်ကနှီးပညာဈေးွက်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုခွဲခြမ်းသုံးသပ်အကြံပြုနေတဲ့ကုမ္ပဏီကြီးလေ IT ပညာရှင်တွေလုပ်ငန်းအကြီးအကဲတွေကသူတို့ရဲ့လုပ်ငန်းကြီးပို့ပြီးတော့မှတိုးတက်အောင်မြင်နိုင်ဖို့အတွက် IDC ရဲ့ထုတ်ပြန်ချက်တွေကိုတော်တော်လေးကိုအာရုံစိုက်ကြတယ်လို့ဆိုရဲ IDC ကဒီ2015ကနေပြီးတော့2019အထိကို smartphone ဈေးွက်နဲ့ပတ်သက်တဲ့ခန့်မှန်းချက်ထွက်လာပြီဆိုတော့တိတ်အောင်မြင်မှာမဟုတ်ဘူးလို့ခံမှန်းခံထားရတဲ့ Windows Phone တွေအတွက်ကို Microsoft Company ကဘယ်လိုမျိုးဈေးကွက်ဗျူဟာအပြောင်းအလဲလုပ်လာမလဲဆိုတာကိုလည်းစောင့်ကြည့်ကြသေးတာပေါ့ရှင
်။မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ Blogger တွေပြောသမျှအစီအစဉ်ကိုတနင်္လာနေ့နဲ့အခုလိုစနေညတိုင်းမှာနားဆင်နိုင်ကြပါရစေ။အခုသောတာရှင်တိချစ်ပိဋကအတွက်ခရစ်စမတ်ဒေးလက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပြီဖြစ်လို့ Justin Bieber နဲ့ Busta Rhymes တို့ရဲ့ Drama Point ဆိုတဲ့တခြင်းကိုနှားဆင်ကြည့်ကြရအောင်ပါရှင
် Finest gifts we bring far up above to lay before the king far up above far above far above surprised you didn't hear this in the Bible. I'm so tight, I might go psycho. Christmas time, so here's a recital. I'm so bad like Michael. I know I'm still young, but I go stupid, stupid, love like Cupid. I'm the drummer boy, so dope, dope, dope. Little baby. Sipping eggnog with a little sprinkle of vanilla, even though it's kind of cold. I'm pulling out a chinchilla. Bieber hit me back and said, let's make it hot up in the winter. I said, cool, cool. You know I'ma deliver. Let's collaborate and make the holiday a little bigger. Before we work, I gotta get this off. See the other family members and drop gifts off. Then I'm headed to the studio, cause ain't nothing stopping. How you know we about to turn it up and really get it popping now? People everywhere and all our Twitter followers, Merry Christmas, Kwanzaa, Happy Hanukkah.
တော်တာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးအတွက်ပျော်ရွှင်ချမ်းမြေ့စရာခရစ်စမတ်အခါသမယဖြစ်ပါစေရှင်။ VOA American တန်ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။မကြခင်ချိန်မိုက်တွင်မှာပဲဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုလည်းစတင်တော့မှာဖြစ်တဲ့အကြောင်းကြိုတင်အသိပေးပါရစေ။
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ဖူယိုရီမြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ19ရက်စနေနေ့ညပိုင်းတန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုချိန်ပိုင်းတွင်မှာတော့တိုက်ရိုက်လေလိုင်းဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြရမှာပါ။ပါဝင်ဆွေးနွေးမဲ့သူတွေကိုလည်းလေလိုင်းမှာဖိတ်ကြားထားပြီးဖြစ်ပါတယ်။ဒါကြောင့်မို့လို့ဆွေးနွေးပွဲကိုဥဆောင်ဆွေးနွေးမဲ့စီစဉ်ပေးတဲ့ကိုကျော်ကျော်သိန်းနဲ့အတူထုတ်လုပ်သူကိုရနိုင်တို့ရဲ့တိုက်ရိုက်လေလိုင်းဆွေးနွေးကန်အစီအစဉ်ကိုအခုပဲစတင်ပါပြီစဉ
်မင်္ဂလာပါခင်ဗျာစနေနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ဒီအပိုင်းမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေထဲမှာလှုပ်လှုပ်ခတ်ခတ်အဖြစ်ဆုံးသတင်းကတော့ကချင်ပြည်နယ်ဖားကန်နဲ့လုံခင်းဒေသဘက်မှာကြောက်စိမ့်တွင်းနေမှာဆက်ရန်ညားကြီးတွေအလုံးအရင်အစီးရေယာနဲ့ချီပြီးတော့အကြီးအကျယ်လူတော်ဖော်တာတွေလုံနေကြတယ်ဒီလိုမျိုးတူတာဖော်တာလုပ်နေတာတွေဟာဒီလက်ရှိအစိုးရလက်ထက်မှာခွင့်ပြုပေးထားပြီးသားကြောက်တူးထော်ကြောက်စိမ့်တူးဖော်တဲ့ကုမ္ပဏီတွေကနေပြီးတော့အစိုးရအပြောင်းအလဲမဖြစ်ခင်မှာအပြက်ကိုတူးနေကြတယ်ဆိုပြီးတော့ဝေဖန်တာတွေကလည်းပဲကြကြပြန့်ပြန့်ကိုထွက်နေတာပါဆိုတော့ဒီအချိန်နေဒီလောက်ထိအားလုံးကဝိုင်းပြီးတော့ပြောနေဆိုနေဝေဖန်နေကြတဲ့အချိန်နေအထိဖြစ်ရအောင်ကြောက်စိမ့်တူးတယ်ဆိုတာမြန်မာနိုင်ငံမှာအခုမှတူတာမဟုတ်ပါဘူးနှစ်ပေါင်းများစွာကတည်းကတူလာတာဒါပေမဲ့ဒီနေ့ကျတော့မှဒီလောက်ထိဖြစ်လာရအောင်ဘာကြောင့်လုပ်ခွင့်ပေးထားတာလဲဆိုတော့ဒီအချိန်တွေကတားဆီးဖို့လိုအပ်ပြီလားတားဆီးလို့ကောရနိုင်ပါသေးသလားဒါကိုအဓိကကျွန်တော်တို့ထားပြီးတော့ဆွေးနွေးမှာပါဒါနဲ့ပတ်သက်ပြီးတော့အဓိကအသေးစိတ်ထိထားတဲ့လူတွေအားလုံးကိုကျွန်တော်ဖိတ်ခေါ်ထားပါတယ်ဒီကိစ္စကိုဟလာကိုယ်တိုင်သွားပြီးတော့တွေ့ထားခဲ့တဲ့လူတွေကိုယ်တိုင်ကြည့်ခဲ့တဲ့လူတွေကိုယ်တိုင်သတင်းရေးနေတဲ့လူတွေဒီနယ်ဘက်ကရုပ်ကောက်ခံလွှတ်တော်အမတ်တူကျွန်တော်ဖိတ်ခေါ်ထားပါတယ်အဲဒီလွှတ်တော်အမတ်တူကတော့ဦးဒါရှီလာဆိုင်မာသူကကချင်ပြည်နယ်ဖားကန့်မဲဆန္ဒနယ်ကနေပြီးတော့ရုပ်ကောက်တင်မြှောက်ခံထားရတဲ့ပြည်နယ်လွှတ်တော်အမတ်တူဖြစ်ပါတယ်တခါမြန်မာနိုင်ငံမှာတရားစရာထုတ်မှုပွင့်လင်းမြင်သာရေးကိစ္စတွေနဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတဲ့ EITI အဖွဲ့မှာဒီကျွန်တော်တို့ဗက်ပေါင်းစုံကပါဝင်တဲ့အဖွဲ့တွေထဲမှာအဖွဲ့ဝင်တူဖြစ်တဲ့ကိုထွန်းမြင့်အောင်88မျိုးဆက်ပွင့်လင်းငြိမ်းချမ်းရေးအဖွဲ့အစည်းကခေါင်းဆောင်တူလက်ဖြစ်တဲ့ကိုထွန်းမြင့်အောင်ကိုဖိတ်ခေါ်ထားတာရှိပါတယ်ပြီးတော့အဲ့ဒီဘက်ကကျွန်တော်တို့အလို့သတင်းတော့တူပါပါမယ်နောက်တစ်ခါကချင်ပြည်နယ်ဘက်ကသတင်းတွေကိုအဓိကရေးသားနေတဲ့ Editor တူလည်းကျွန်တော်တို့ပါဖို့ရှိပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်ဦးဒါရှိလာဆိုင်ကိုမေးချင်ပါတယ်ဦးဒါရှိလာဆိုင်ကြားရပါတယ်နော်
ဟုတ်ကဲ့ပါကြားရပါတယ်ခင်ဗျာ
ဥဒရှိလာဆိုင်အခြေအနေတွေကလူတွေပြောသလိုဝေဖန်သလိုတကယ်ပဲစိုးနေတာလား
တကယ်စိုးနေတာဖြစ်ပါတယ်စိုးနေတာဆိုတဲ့အထက်မှာလူတွေပြောနေတာထက်ကိုပိုပြီးမှဒီထက်ကိုပိုပြီးမှစိုးတယ်ဆိုရင်ပိုပြီးမှမလိမ့်မယ်လို့ကျွန်တော်အဲ့လိုကြီးပြောချင်ပါတယ
်တော့စိုးတယ်ဆိုတော့ကအခုပွင့်လင်းရသည်ဒါကြောင်မြတ်ယရနာတွေကြောက်စိမ့်တွေအဓိကအတူဖော်ကြတဲ့အချိန်ကာလပွန်လင်းရာသီဆိုတဲ့အခါကျတော့ဒီပွန်လင်းရာသီမှာတူးနေဖော်နေလုတ်ကင်နေတဲ့ပုံစံကအရင်တုန်းကထက်ကိုပိုပြီးတော့စိုးနေတယ်လို့ဥဒါချီလာဆိုင်ပြောတာလ
ားအရင်တုန်းကထက်ဆိုပိုပြီးမှစိုးတဲ့အကြောင်းအရာကတော့လက်တွေ့အသုံးပြုတဲ့ရန်စရာတွေကအရင်ချိန်မှာကျွန်တော်တို့ကဒီကြောက်စိမ့်အကမျိုးမှာဆိုရင်ဟိုအရင်ချိန်တည်းကနေကျွန်တော်တို့ကဒီကြောက်စိမ့်တူးဖော်တဲ့လုပ်ငန်းကိုဘောဘောနရှိအရှိမြန်မာပြည်များမင်းလက်ထက်အမတိုင်ခင်ကလေးကနေကျွန်တော်တို့ကဒီတချင်းပြည်နယ်မှာတောက်သိန်းတူးပေါ်တယ်လို့ကျွန်တော်တို့ရဲ့ over တွေကလည်းတိုးပြပြီးတယ်။တော့ဒီဒါနာယီဆန်နဲ့ပုံပြင်တွေကလည်းဒီတချင်းပြည်နယ်မှာတောက်သိန်းတွေကဒီအရင်တော့ဆိုရင်ဒီလိုအပေါ်ရမှာတွေ့ရှိရနိုင်တာပေါ့။အဲ့ဒီနောက်ပိုင်းမှာအခုတဖြည်းဖြည်းနဲ့ကျွန်တော်တို့လူတွေကဒီချို့တော့တောက်သိန်းကုန်တယ်တွေကနေဒီမှာလာရောက်တဲ့အချိန်မှာဖားကားမျိုးမှာဒီလက်လက်လုတ်ကျင်းခေါ်တဲ့တပိုင်းတနိုင်လက်လုတ်ကျင်းနေတန်တယွင်းနေနဲ့တူပေါ်ဟိုရင်းကနေတဖြည်းဖြည်းကျွန်တော်တို့ဟိုဒီဂျပန်နိုင်ငံကထုတ်တဲ့မာကီတာလို့ အဲနေတူးဆက်ကလေးအသေးစားလေးတွေကမ်းပြီးမာကျော်တဲ့အရာဝတ္ထုကိုဖောက်ထွင်းတဲ့ဆက်ကလေးတွေနဲ့တူးဖော်တဲ့အဆင့်အဲထိုမှတဆင့်အဲကျွန်တော်တို့ကဒီဖောက်တန်ခေါ်တဲ့ဒီပေါ်တော့ကျွန်တော်တို့ air compressor လို့ခေါ်တဲ့အဲ
့ဟုတ်ကဲ
့အဲလေဖောက်တန်နဲ့လေဖောက်တန်ပေါ်တော့အဲ့မှတဆင့်အခုဖူဇူကာဝါခေါ်တဲ့ဂျပန်နိုင်ငံကနေပဲအဲရောက်ရှိလာတဲ့ဒီမြေတူးမြေဖောက်ဆက်လေးတွေအဲ့မှအတိုင်းအဲ့ဖောက်ဆက်ကလေးတွေကိုအတုံးတူပြီးမှဒိုင်နမိုက်တွေထည့်ပြီးမှအဲ့မြေကြီးတွေကိုတော်တော်များများကိုဒိုင်နမိုက်နဲ့ခွဲပြီးတဲ့နောက်ပိုင်းမှာဒီမြေသားတွေကိုပေါ့နော်သူတို့အနေနဲ့သမယိုးကြပုံစံမဟုတ်ပဲနဲ့ဒီချစ်မိတဲ့အဲဤပညာတွေအတုံးပြုပြီးမှဒီလိုတူးဖော်လာတဲ့အနေထားပေါ်မှာကြည့်လိုက်မယ်ဆိုရင်အင်မတားမှကြောက်ခမန်းလေးလေးပေါ့နော်ကျွန်တော်တို့ရဲ့ဒေတာခံအတွေ့အကြုံနဲ့ဆိုရင်ကျွန်တော်တို့မပြောပြလောက်နိုင်အောင်ကျွန်တော်တို့ကအင်မတန်မှစိုးဝါနေတယ်ဟုတ်ပေါ့နော်ဒါလက်တွေ့တွေ့မြင်ရတဲ့သူအားလုံးကလည်းဒါအားလုံးအမြင်မှာအားလုံးကစိုးရင်ကူပါမှုတွေဖြစ်နေရတဲ့အကြောင်းရင်းကအခုလိုမျိုးပေါ့နော်ဖြစ်ရတဲ့အကြောင်းရင်းကအင်မတန်မှစိုးနေပါတယ
်ဟုတ်ကဲ့ဦးဒါရှိလာဆိုင်ကဆက်ရန်ဒီအရေးတွေကိစ္စပြောလို့ဒီစီဝါကူတန်းဝန်ကြီးဌာနကကိုယ်တော်ဦးစတနာညွှန်ကြားရေးမှူးဦးတင်ရဲဝင်းကိုမေးပြီးတော့ကျွန်တော်တို့တင်ကြားရေးဝန်ကြီးဌာနရဲ့ website မှာတင်ထားတဲ့တွဲဆုံမြ мян ကန်အရာကိုပဲဒီကံပိုက်တီးနေဆက်ကုန်တွေစကန်ကနေပြီးတော့ရင်ရန်တရားအစီ880တရားဝင်တင်သွင်းငွေပြုထားတယ်ဆိုပြီးတော့ဒါပြန်ကြားရေးဦးကြီးဌာနရဲ့သတင်းစာရေးတွေမှာတရားဝင်ဖော်ပြထားတာကိုလည်းပဲကျွန်တော်တို့တွေ့ရပါတယ်ဆိုတော့ကိုထွန်းမြင့်အောင်က EITI မှာအဓိကတာဝန်အဖွဲ့ဝင်တူဖြစ်အဓိကအဖွဲ့ဝင်တူဖြစ်လုပ်နေတဲ့လူဖြစ်တယ်လို့တိတ်မကြသေးခင်ကပဲအဲ့ဒီဖားကန့်ဒေတာဘက်ကိုလည်းရောက်ခဲ့တယ်လို့ကျွန်တော်သိထားတယ်ဆိုတော့ကိုထွန်းမြင့်အောင်ရောခုနကတော့ဦးတာရှိလာဆိုင်ပြောလို့အခြေအနေကငကူကားတဲ့ပူဆိုးနေတယ်တူတာဖော်တာတွေကဟလာပြင်းပြင်းထန်ထန်အပြည့်အစုံဆူဆူရွရွကိုဖြစ်နေတယ်ဆိုတော့ကိုတို့မြအောင်သဘောတူလား
ဟုတ်ကဲ့ကျွန်တော်မကြသေးကြီးစက်တင်ဘာလတုန်းကကျွန်တော်တို့88ရဲသမားကြီးကဌာနနေပြီးတော့ park bank ကိုရောက်ခဲ့ပါတယ်ဆိုတော့ကျွန်တော်တို့ရောက်ခဲ့တဲ့ကာလကတော့မိုးတွင်းရာသီပေါ့နော်အဲမိုးရာသီမှာတော့ဆက်ရန်တရားတွေနဲ့သူ့ဖော်နေတာကိုကျွန်တော်တို့ကိုယ်တိုင်မျက်မြင်ကျွန်တော်တို့တွေ့ခဲ့ရတယ်ဟုတ်နောက်ပြီးတော့ညာဘင်းဒီမှာလည်းအလုပ်လုပ်တာကိုကျွန်တော်တွေ့ရတယ်။အဲမိုးတွင်အဲပွင့်လင်းညာဒီမှာကတော့မိုးတွင်ထက်ပိုပြီးတော့သူ့ဖို့ထိုးလို့မှုရှိနေဆိုတာကတော့ဒါဒေတာခံဒီအားလုံးကလည်းပြောပါတယ်။အဲ့ဒီအချိန်တိုင်းပိုပြီးတွေ့ရလိမ့်မယ်ဆိုတာ။အဲ့တော့အခုချိန်ကဟိုလက်ကူကထက်ပိုပြီးတော့ပေါ့နော်။လက်ကူပွင့်လင်းညာဒီထက်ပိုပြီးတော့သူ့ဖို့ထိုးလို့မှုရှိနေလဲဆိုတာကျွန်တော်ကယုံကြည်တယ်။ဘာကြောင့်လဲဆိုတော့ဒီဟာတွေကသတင်းမီဒီယာတွေမှာလည်းဒေတာခံအရက်ဖက်အဖွဲ့အစည်းတွေကပြောတယ်ဆိုတော့အပံတွေကိုလည်းကျွန်တော်တို့ကြားပါပဲနောက်တစ်ချက်ကဒီသမတ်ဦးသိန်းစိန်ဆိုကသပန်းဟိုလက်ကျန်ကာလာဒီကာလာအတွင်းမှာပေါ့ဒီဟို3လ2လအတွင်းမှာဟဟလာဟိုတပြားခင်ရနဲ့ရသလောက်ကိုတပိတ်ဝင်အိတ်ဝင်ဟိုလုံးနေတယ်ဆိုတာကလည်းဒါဖြစ်နိုင်တယ်ဟိုဘာကြောင့်လဲဆိုတော့ဟိုဒါကကျွန်တော်ကတော့အခုလောလောဆယ်မှာတော့ဖားကန့်ကိုမရောက်ဘူးပေါ့ဗျာတို့ပြင်မဲ့ရှင်ချိုးပြောလို့ရတဲ့ကိစ္စကဖားကန့်ကိုမရောက်ပြင်မဲ့ကျွန်တော်ဒီလဒီဇင်ဘာ9ရက်နေ့ကဟိုကျွန်တော်တပိတ်ချင်းကပေါ့နော်ဟိုတပိတ်ချင်းကဒီသခံတွေဟိုရန်ကုန်တက်လာပြီးတော့ဟိုဘာပြောဆိုအဲ့ဒီမှာရှိတဲ့ကုမ္ပဏီတွေပေါ့ဗျာဟိုတတုကုမ္ပဏီတွေကနေပြီးတော့ဟိုကပြားခရာနဲ့ဒီအန်ဒရီယာကြီးပြီးတော့ရွေးကောက်ပွဲမှာအပြတ်သက်နိုင်ပြီးကမှနောက်ဆုံးကမတက်ခင်မှာဟိုကုမ္ပဏီတွေကနေပြီးတော့ဟိုသူ့ဖို့ထုတ်လို့မှုတွေကိုဒါမှမန်ဂလီတိုင်းဒီပိတ်ကတမှာဖြစ်နေတာเนาะဒါကျွန်တော်စီကိုဒီဒိုင်စာတွေလည်းဒီလာအတင်းပါပဲရောက်ထားပါတယ်
ဟုတ်ကဲ့
အဲ့တော့ဟိုလက်ဥပယူပြီးတော့သူ့ဖို့မှုတွေလုပ်နေတာကိုကျွန်တော်တို့ကဒါကိုရှင်ထိုးခြင်းအတိဒေသခံတွေပြောတဲ့ဟိုဒါအလူရဲ့သူ့ဖို့နေတယ်ဆိုတာဒါဖြစ်နိုင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်ဟုတ်ကဲ့ကိုထွန်းမြောင်ကသတင်းမီဒီယာတွေမှာလည်းရေးသားဖော်ပြရတယ်ဆိုလို့ကျွန်တော်ဒီနေ့ဆွေးနွေးပွဲထဲမှာဖားကန့်မှာခြေဆိုင်ပြီးတော့သတင်းမီဒီယာတွေရေးခဲ့တဲ့ရေးနေတဲ့ဒီကြောက်စင်းသူ့ဖို့တဲ့လုပ်ငန်းကိုလည်းပဲအတမှရရရိုက်ကူးရယူထားတဲ့အလို့တဲ့တော့တူဖြစ်တဲ့ကိုဇော်မိုးထက်လည်းဆွေးနွေးဖို့ရှိပါတယ်ကိုဇော်မိုးထက်ကြားရပါတယ်နော
်ဟုတ်ကဲ့ကြားရပါတယ်ခင်ဗျာ
ကိုဇော်မိုးထက်ခုနကတော့ကိုတို့မြအောင်ပြောတော့လည်းကြားရမှာပါဆိုတော့ကိုဇော်မိုးထက်တွေ့ထားမြင်ထားတဲ့အခြေအနေအရာကောတကယ်ပဲစိုးနေတယ်ဆိုတော့ကိုဇော်မိုးထက်ကိုယ်တိုင်သဘောတူလား
ဟုတ်ကဲ့ဟိုအခြေအနေကတော့ဟိုတော်တော်စိုးနေပါတယ်တော်တော်စိုးနေပါတယ်ဆိုတာကကျွန်တော်တို့ဒီဘက်ကနေဒီတိုင်းကျွန်တော်တို့ဓာရီကိုမြင်နေတွေ့ရတာလေဟိုမြင့်လည်းမနေဘူးကတော့ဟိုကျွန်တော်တို့စပြီးပဋိထားမိတာကဒီ2010ဒီနောက်ပိုင်းမှာဟိုပို့ပြီးတော့ပဋိထားမိတာလေရန်ရားဒီအားတွေအများကြီးသုံးပါတော့ကတော့မိုက်သုံးတယ်နောက်ဟိုပို့ပြီးတော့ရုပ်ပြဆင်းတဲ့နိုင်သွားတာကဒီလိုဝင်ပါရွေးကောက်ပွဲပြီးတဲ့နောက်ပိုင်းဟိုပွင့်လင်းရသည်ဖြစ်တာပေါ့ကတော့အရန်ဟိုဘယ်လိုဟောလို့ဆိုလို့ရှိရင်ဟိုကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ကားတန်းကြီးရဗျာမြေကြီးတောင်မြေအလောက်အောင်ပဲဗျာကျွန်တော်သက်
အဲ့လိုမျိုးကြီးပေါ့နော်ဟိုတူးနေပေါ်နေနောက်ပြီးကျတော့ကျွန်တော်တို့မျက်စိရှိမှမြင်တွေ့နေရတဲ့တောင်ပြန်လဲဟိုနေ့မြင်ညပြောက်ဆိုလို့ပေါ့ဗျာအဲ့လိုအရန်ကြီးဟိုမြန်တန်သွားတဲ့ခါကျတော့ကျွန်တော်တို့ဒီကဒီလောက်အချင်းချင်းကြီးရှိတဲ့ဒီတောက်သိန်းကြီးကိုကျွန်တော်တို့အချင်းကိုအတွင်းမှာကုန်ဆုံးသွားမှာ
ဟုတ်ကဲ့
ဆိုရင်ဗျာ
ဟုတ်ကဲ့
ဒါကအဆူရအရင်နဲ့ဟိုတစ်ခက်မြင်နေပေါ့ဗျာကျွန်တော်တို့ကတာစီပီးစီခြင်းနဲ့အဲ့တော့ဒီဆုံးလို့စီမံကိန်းတွေတော့မနေတော့တမားကြီးဒီမေအာလာနဲ့တားလို့ရပြီဒီလုပ်ငန်းတွေလည်းတားလို့ရလိမ့်မယ်လို့ကျွန်တော်တို့ပြောလဲမိလို့ဗျာ
ဟုတ်ကဲ့တခါကချင်ပြည်နယ်ဘက်ကသတင်းတွေကိုအဓိကရေးနေတယ်ကချင်သတင်းဌာနကအက်ဒီတာကိုနော်ဒင်းကိုနော်ဒင်းကရောအခုနောက်တော့ငါရှိကပြောသွားတဲ့လူတွေပြောတာအခြေအနေစိုးနေတယ်ဆိုတော့ကိုနော်ဒင်းကရောသဘောတူသလားသဘောတူမလို့ကျွန်တော်တင်းနေတူပြောပါ
ဟုတ်ကဲ့ဟုတ်ကဲ့အာသဘောတူပါတယ်ကျွန်တော်အနေနဲ့ကတော့အဓိကနော်ဒီအချက်၃ချက်ကိုသူတို့ချက်ချာနော်ဒီ၃ချက်ကိုထောက်ပြချင်တာကတော့ဒီစိုးရကတော့တစ်ချက်နည်းနည်းကနိုင်ငံရေးရခွင့်ယူတယ်ခွင့်ကောင်းယူတယ်နော်အေးနိုင်ငံရေးရခွင့်ကောင်းယူတယ်ဆိုတာကတော့လက်ရှိအခြေအနေမှာဒီအစိုးရအပြောင်းလဲကာလအဲဒီလိုအခြေအနေမှာဒီလက်ရှိအစိုးရကသူ့ရဲ့တက်တန်းက၃လလောက်ပဲရှိနေတယ်ဆိုတော့ဒီလိုမျိုးအခြေအနေမှာနော်ဒီအစိုးရတည်ဆိုလို့ရှိရင်တော့သူ့ရဲ့ policy ကပြောင်းလဲသွားနိုင်တယ်ဆိုတော့ဒီလိုမျိုး policy ကပြောင်းလဲမရောက်ခင်မှာဒီအစိုးရဟောင်းကသူ့ရဲ့အစွမ်းကုန်ပေါ့နော်ဒီခုလိုမျိုးဖက်ကမှာသူတို့အဲကျောက်စင်းသူဖို့ရဲ့လုပ်ငန်းကိုတကယ်နော်ဒီတကယ်ကြီးမားတယ်နော်ဆက်ရန်ဒီယာကြီးတယ်နဲ့သူတို့သူ့ဖို့နေတာဖြစ်တယ်အဲဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်လည်းလာသိရတာကတချို့ဒီဖက်ကမှာရောက်တဲ့ company အတော်များများရဲ့သူတို့ရဲ့လုတ်ကွက်တက်တန်းက2014လောက်မှာသူတို့ကုန်သွားပြီ
ဟုတ်ကဲ့
တဲ့နေ့ပေါ့နော
်ဟုတ်ကဲ့
ဆိုတော့လည်းကုန်ပေမဲ့လည်းဆက်ပြီးမှသူတို့တိုက်တို့ပဲတို့သူ့ဖော်နေတယ်နော်တော့ဒီဟာကိုကြည့်ချင်တာပြလဲကျွန်တော်သိရတယ်ဒီနောက်တစ်ဖက်မှာကြည့်လို့ရှိရင်လည်းနော်ဒီစီရေးရကြည့်လို့ရှိမယ်အဲကြည့်လို့ရှိရင်လည်းပဲဒီလိုမျိုးနိုင်ငံရဲ့အခုပြောင်းကာလမှာနော်ဒီ KO ဘက်ကလည်းအဲစပွဲတွေကတတ်နိုင်ဆုံးနော်တို့လည်းဒီချောင်းချင်းလည်းတော့ဒီလိုမျိုးအခြေအနေကိုတို့ကအခွင့်ကောင်းယူပြီးမှနော
်ဟုတ်ကဲ့
အဲဒီလိုမျိုးကြောက်စင်းသူဖို့ရဲ့လုပ်ငန်းကိုတို့အကြီးကျယ်လုပ်နေတာဖြစ်တယ်နော
်ဟုတ်ကဲ
့ဒီနောက်တစ်ခုအဲတူတူချာချာကနော်ပြီးခဲ့တဲ့ဒီအောက်တိုဘာလကစပြီးမှနော်ဖက်ကမှကုမ္ပဏီကြီးတွေဝင်လာတဲ့နောက်ပိုင်းမှာဒေတာခံတွေကိုတို့ကနော်ခရုမဆိုင်တော့ဒေတာခံပြီးတူဒီနောက်ဒီရင်ချေးကောက်စားတဲ့နော်ဒီပြီးတူလိုသူတွေရဲ့ဘဝကိုတို့ကခရုမဆိုင်ပြန်နေနော်တို့ကိုတေးချေတယ်ဒီဆုံးမတွေလည်းအများကြီးရှိလာတယ်ဒါလေးတို့ကတက်ဆိုင်ရအာနာပိုက်တွေကတိတ်ပြီးမှနော်ခရုမဆိုင်ဘူ
းဟုတ်ကဲ့
ဆိုဒါတူတူချာချာဖြစ်လာတဲ့အချက်တွေဖြစ်တယ
်ဟုတ်ကဲ့ကိုနော်ရင်ကိုနော်ရင်ပြောတဲ့အထဲမှာဒီ KO ကချင်လူမျိုးရေးဖွဲ့နဲ့ပတ်သက်ပြီးတော့လေကိုနော်ရင်ပြောတော့တာရှိပါတယ်ဆိုတော့ဥဒါရှိလာဆိုင်ခင်ဗျာပြီးခဲ့တဲ့ရက်ပိုင်းကဒီမြေတဲမြေစာပုံမြေစာတဲတဲ့ကားကြီးတွေဟလာရွာတွေကိုဝင်နေလူတွေကားတိုက်မိလို့လူတွေကြတာတွေရှိတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့မကျေနပ်လို့ဒေသခံတွေဆန္ဒပြတွေရှိတယ်ဆိုတဲ့တဲ့တွေကျွန်တော်တို့သိထားတယ်ဆိုတော့အဲ့ဒီမှာဆန္ဒပြပွဲကိုစီစဉ်တဲ့လူတွေက9ယောက်ကို KIA ဘက်ကနေပြီးတော့ခေါ်သွားတယ်ဆိုပြီးတော့ကျွန်တော်တို့သိထားတာရှိတယ်ဥဒါရှိလာဆိုင်အဲ့ဒါနဲ့ပတ်သက်ပြီးတော့ဗာတိလဲ
ကျွန်တော်အနေနဲ့ကတော့အဲ့ဒီတဲ့အချက်လက်နဲ့ပတ်သက်ပြီးမှစုံစမ်းစစ်ဆေးစေးချက်ကတော့ကျွန်တော်เนี่ยတိတ်ပြီးမှခိုင်လုံမှုမတွေ့ကြဘူးဟိုခိုင်လုံမှုတိတ်မတွေ့ရဘူးလို့ကျွန်တော်ပေါ့เนาะကြားပြီးရတာပေါ့ဘာလို့လဲဆိုတော့တို့အခုဒီကုမ္ပဏီလုပ်ငန်းတွေကနေပြီးမှပေါ့တို့အနေနဲ့ဒီလိုမျိုးအကြီးအကျယ်တို့အနေနဲ့လောက်ကိုင်းနေတဲ့အပေါ်မှာဒေတာခံတွေအနေနဲ့ကတော့အခုလိုကုမ္ပဏီလုပ်ငန်းတွေကနေပြီးမှဒေတာခံတွေသွားရေးလာရေးဒီပေါ့เนาะနေရေးတို့ရဲ့အဆက်ဆက်အရေးရာနေတတူကဒေတာခံတွေလှုပ်ဆောင်နေရမယ့်အချိန်ကာလမှာကုမ္ပဏီတွေရဲ့အဲဒီပေါ်တော့သူလုပ်ငန်းတွေကြောက်အောင်ဒေတာခံဒေတာခံတွေရဲ့သူလုပ်ငန်းတွင်လေပတ်မှုဘိုင်းမှာနောက်နေမှုတွေတွေအများကြီးဖြစ်ပေါ်နေတဲ့အပေါ်မှာနောက်နေမှုဖြစ်ပေါ်မှုဆိုတဲ့အထက်မှာဆိုရင်ဒေတာခံအချို့ဆိုရင်အတက်ပါပေးရတဲ့အနေအထားမျိုးအကြည့်ဖြစ်လာတဲ့အချိန်ဖန်များလာတဲ့အချိန်မှာဒေတာခံတော်တော်များများကပေါ်တော့ဒီနိုင်ငံကြီးအပြည့်အမြင်ကျွယ်ဝတဲ့ဒေတာခံတွေကနေဒီမှာအဲ့ဒီအပိုင်းကဏ္ဍတွေကိုနည်းနည်းဥဆောင်ပြီးမှအခုလိုမျိုးလုံနေတာဆိုတာကိုကျွန်တော်ကြားသိရတာပေါ့နော
်
ကြားသိရတဲ့အနေအထားပေါ်မှာအဲဒီကျွန်တော်ကအဲ့ဒီရဲ့အတော်သေးမှာကျွန်တော်ကနေပြည်တော်မှာတင်နန်းသွားတက်နေတဲ့အချိန်ကာလနဲ့ဂျုံတိုက်တဲ့အချိန်ကြတော့အခုလို KIA ကနေပြီးမှသူတို့ကိုဖမ်းဆီးခေါ်ဆောင်လာတဲ့ဆိုမျိုးတဲ့အဲအကြောင်းအရာကိုကျွန်တော်ပြန်စုံစမ်းနေကြည့်တဲ့အနေအထားပေါ်မှာကသူတို့အနေနဲ့ဖမ်းဆီး
ဖန်ကြီးခေါ်ဆောင်ခြင်းမဟုတ်ဘူးဆိုတာကတော့ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒီသတင်းတွေတွေ့ပါတယ်ခင်ဗျာဒီဘက်ကလည်းသူတို့ဖန်တာမဟုတ်ဘူးလို့ညင်းတာမျိုးတွေကျွန်တော်တွေ့ပါတယ်ထားပါတော့လေအဲ့ဒီကိစ္စဆိုကိုထွန်းမြောင်တို့ EID
ကျွန်တော်တို့ဒီကတဲ့တောက်ကြနေရပဲကျွန်တော်တို့ EID MSC အစီအွေကျွန်တော်လုပ်ခဲ့ပါသေးတယ်ဆိုတော့ကျွန်တော်တို့ကတော့ဒီ MSC အစီအွေတိုင်းမှာပေါ့နော်ဝင်ကြီးပါတယ်အစီအွေတိုင်းမှာကျွန်တော်တို့အနေနဲ့ EID အစီရင်ခံစာဟိုဖြစ်မြောက်ရေးအပါဝင်ပေါ့ဒီမြေပြင်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေတရားစာသားနဲ့ဆိုင်တဲ့နောက်ဆက်တွဲဟိုပြဿနာတွေဖြစ်ရှိနိုင်ရေးအတွက်လည်းကျွန်တော်တို့အမြဲတမ်းကျွန်တော်တို့ပြောဆိုရှင်းပြရပါတယ်အဲ့ဒီ ပါကန်ကိစ္စနဲ့ဟိုပြောမယ်ဆိုတော့ဒါကတော့ပါကန်ကတော့အခုချိန်မှာဟိုဒီပြင်ရှင်ကြားဖြစ်နေတဲ့ဟာပေါ့တကယ်ဆိုရင်အဲ့ဒီချိန်မှာလည်းမော်ချီမှာလည်းဒီပြုံမှုတွေဖြစ်တယ်ဗျာဟိုအဲ့တော့မြေပြိုတွေဆိုတာကဒါကျွန်တော်တို့ကဘာကြောင့်မြေပြိုတဲ့ဆိုင်ရယ်ဆိုတာစမ်းစစ်ဖို့ကျွန်တော်တို့အများကြီးလိုတာကိုအဲ့တော့ EIDအမှန်ငယ်EIDအဖော်ဆောင်ရေးမှာကအဓိကဆုံးပေးနေတာကဒီကစားသောင်းပေးနေတာကညာနေတယ်ဗျာကျွန်တော်တို့ရက်ပြက်အဖွဲ့အစည်းတွေအနေနဲ့တွန်းတိုက်တိုက်ပြောနေတာက အစီရင်ခံစာထွက်ရေးဟာအရေးကြီးတယ်လို့ဒီကက်ပိုအရေးကြီးတဲ့ကိစ္စကတော့မီဒီယာမှာသင်္ကန်စာတက်ချောက်ဖြစ်တဲ့ပြိပခတွေကိုဟိုရုံနေနိုင်ရေးအတွက်ဒီတက်နာတွေကိုဖြည့်ရှင်းနိုင်ရေးအတွက်ကျွန်တော်စူးစမ်းဖို့အရေးတန်းကျွန်တော်တို့ပြောနေရတယ်ဒီ ကျွန်တော်တို့ကြိုးချင်တာကဟိုEIDအစီရင်ခံစာတစ်ခုဖြတ်ရှိရုံနဲ့တော့ဒီနေ့ရင်ဆိုင်နေရတဲ့တရားစာတာဆိုင်ရာပြဿနာတွေကတော့ကျွန်တို့ဖြေရှင်းနိုင်မှာမဟုတ်ဘူး။အဲ့ဒီအတွက်အစိုးရတရားနေနဲ့ကျွန်တော်တို့တိုင်းပြည်မှာပြန်စာသားရဲ့အကျိုးစီးပွားကိုအများပြည်သူတိုင်းအများပြည်သူအားလုံးခံစားနိုင်ရေးအတွက်ဘယ်လိုရှိရင်ဒီနေ့အားနည်းချက်တွေကိုပြင်ဆင်နိုင်ဖို့လိုပါလိမ့်မယ်။ဒီအစီရင်ခံစာထ
ဖြည့်ရှင်းဖြည့်ရှင်းရမယ်ပြောတော့အစိုးရကတကယ်ရောတာဝန်ရှိတဲ့လူတွေကဒီကိစ္စကိုဖြည့်ရှင်းခြင်းစိတ်ရှိရလားဒီကြောက်စင်းတူးတဲ့ကိစ္စကို
တော့ခင်ဗျချင်းကြီးကတော့ကျွန်တော်တို့ MSC အစည်းအဝေးမှာလည်းအချင်းခါသာခွေရီတော့ပို့ပဲဒေါင်းပေးပြီးတော့အလူရဲ့ဆွေးနွေးနေကြရတာတွေ့တယ်တကယ် ground မှာမြေပြင်မှာဒီပြဿနာတွေကိုဖြည့်ရှင်းနိုင်ရေးအတွက်ကကျွန်တော်တို့ဘာတစ်ခုမှဟုတ်ကဲ့ဆိုရှင်နေနိုင်တာလေကျွန်တော်တို့မရှိပါဘူးအဲ့ဒါသူရကတီးခြားအစီအစဉ်လေးနဲ့ကိုဆောင်ရွက်နေပါပြီဒါဟာအရေးကြီးဆောင်ရွက်ရမယ့်ကိစ္စပါဟု
တ်ကဲ့
ဟိုလူကြီးတော်ကြီးတွေဆိုတာဟာဒါလက်လက်စပယ်ထားလို့ရတဲ့ကိစ္စမဟုတ်ပါဘူးအငယ်ငယ်ရက်ကရှေ့ပြောင်းလူသားတွေဒါလူခွင့်ရေးနဲ့ဆိုင်တဲ့ကိစ္စတွေပါ
ဟုတ်ကဲ့ကိုတို့မြောင်ကိုစော်မိုးထက်အဲ့ဒီဘက်မှာတူးနေတဲ့ကုမ္ပဏီတွေကပြည်တွင်းကုမ္ပဏီတွေကြီးပဲမလား
ဟုတ်တော့ဒီဒီဒီဒီဘာလဲကဒီတူလေးပတ်သက်ပြီးတော့ဒီရနာသူ့ပေါ်နဲ့ပတ်သက်ပြီးတော့ဒီဘာလဲကနားပိုင်းကုမ္ပဏီတွေကလည်းကျွန်တော်တို့ဟိုတပ်ပြီးလည်းကျွန်တော်တို့ကြည့်ရတယ်ဒီဘာလဲကနားပိုင်းကုမ္ပဏီတွေစပြီးလည်းဒီမဲ့ဟိုနောက်တာ ground တွေစတခြားဒီဒီဒီလိုနေတာဟာမျိုးကဒီဖိုက်ဆိုပြီးတော့ဟိုဒီထောင်ထားတဲ့ကုမ္ပဏီတွေလည်းတော့အများကြီးကြည့်ရလို့ကြည့်ရတာ
ဟုတ်ကဲ့ဘာလို့ဆိုတော့ကျွန်တော်က
တကယ်ဟိုနည်းနည်းခံနေပေါ့နော်နည်းနည်းအဲ့လိုကုမ္ပဏီတွေက
ဟုတ်ကဲ့ဘာလို့ဆိုတော့ဒီပြန်ကြားရေးကပဲတို့မြန်မာကြောင်းမြေရဲ့နောက်ဦးဆောင်ညွန်ကြားရေးမှုဦးအောင်ညွန်သိန်းနဲ့တွေ့ဆုံပြီးမျက်ထားတာတွေကိုတို့ဟိုရေးထားတာရှိတယ်အဲ့ဒီထဲမှာကိုပဲဒီပုဂ္ဂလိကကုမ္ပဏီပေါင်း860နီးပါးကိုလုပ်ပိုင်ခွင့်ချပေးထားတယ်လောကက8000ကျော်ရှိတယ်အဲ့ဒါကဧရိယာ2000ကျော်တကယ်တတ်မှတ်ထားတဲ့ဧရိယာဆိုရင်ဒါ18တန်းဧက18တန်းကျော်ရှိတယ်အဲ့ဒီမှာဧရိယာ2000ကျော်မှာဧက2000ကျော်မှာသူကလောကချပေးထားတယ်ဆိုတော့ဟိုအများကြီးပဲလေကုမ္ပဏီကလည်းအများကြီးလုတ်ွက်တွေကလည်းအများကြီးပဲဆိုတော့ကိုနော်တင်ကိုနော်တင်တီးတလောက်အခုလက်ရှိဒီကြောင်းမြေကြောင်းစင်းတူးဖော်နေတဲ့ကုမ္ပဏီတွေထဲမှာလက်နက်ကင်တပ်ဖွဲ့တွေကနေဆက်ဆက်တဲ့ကုမ္ပဏီတွေရောပါသလား
ဟုတ်ကဲ့ကျွန်တော်တည်ရတာကတော့အဓိကကတော့ခဏပြောတဲ့အတိုင်းပါနော်ကုမ္ပဏီတွေကတော့ဟိုရှိရတော့ရှိသေးတယ်နော်ဒါပေမဲ့အဓိကကြတဲ့ကုမ္ပဏီကြီးတွေကတော့အဲ့လိုမဟုတ်ဘူးနော်ဒီအဓိကကြတဲ့ကုမ္ပဏီကြီးတွေကတော့ဟိုကျွန်တော်နော်အဲ့ဒါကတော့ဟိုတရားလောက်ရှိတယ်အဲ့ဒီတရားလောက်ကိုပိုင်တဲ့ ဒီကကျွန်တော်နော်ဒီနိုင်ငံတော်အစိုးရရဲ့နော်ဟိုနိုင်ငံတော်အစိုးရရဲ့တပ်တူတွေဝင်ကြီးဌာနလည်းမဟုတ်ဘူးအဓိကကျုပ်ကိုင်ချင်းချုပ်ထားတာကဒီစစ်တပ်အကြီးကြီးတွေပေါ့နော်အရှင်းရှင်းပြောရအောင်စစ်တပ်ကချုပ်ကိုင်ထားတာဖြစ်တယ်ဆိုတော့ဘာမှလည်းဒီလုံးလုံးမရဘူးအစိုးရကလည်းလုံးလုံးမရဘူးတပ်တူတွေဝင်ကြီးဌာနကလည်းဘာမှလုံးလုံးမရဘူးသူတို့လုပ်တာကတော့စီးရင်တော့ပဲသူတို့လုပ်နိုင်
မှာလှုပ်ရှားနေတယ်တခြားလက်နက်ကိုင်အဖွဲ့အစည်းတွေရောပတ်သက်မှုမရှိနိုင်ဘူးလား
ဟုတ်ကဲ့တတို့ကလည်းဒီအထူးတစ်ခါတော့အစိုးရရဲ့နော်ပြီးခဲ့တဲ့ဒီစက္ကနေနေနော်ပြီးခဲ့တဲ့အနည်းငယ်လောက်ပေါ့နော်ဒီအပိကေဆေးကာလကိုကြည့်လို့ရှိရင်တော့နော်အစိုးရကတော့ဒီအစိုးရနဲ့အင်ဂျင်နီယာလုပ်တဲ့အဖွဲ့အစည်းတွေကိုတတို့ကတော့အမေးတာနော်ဒါကတော့ဖက်ကမှာတတို့လောက်ွက်တွေချပေးလို့ရှိတယ်အဲ့အဲ့ဒါကတော့အဓိကနေရာကောင်းတယ်တကယ်ပဲနေရာကောင်းတယ်ကြောက်ကောင်းကောင်းရတဲ့အဲနော်ဒီဟိုထွက်တဲ့နေရာတွေကတော့အစိုးရကုမ္ပဏီတွေဖြစ်တဲ့အခုလည်းပဲသူတို့ကတော့တက်ဆိုင်ရာလက်နက်ကိုင်ဖွဲ့စည်းတင်းချမ်းရေးယူထားတဲ့ဖွဲ့စည်းတွေသူတို့အပေးမှာကတော့ဒီချပေါက်ဖြစ်တယ်သူတို့လည်းပဲဒီ license တို့ပါတို့ကတော့နော်ဒီအစိုးရကစစ်တပ်ကတော့ထိန်းချုပ်ထားတာဖြစ်တယ
်သူ
တို့ထဲမှာသူတို့ရထားတဲ့ license တွေမှာပဲတက်ဆိုင်ရာလက်နက်ကိုင်ဖွဲ့စည်းတွေကအရှိရာတွေထည့်ပြီးမှသူတို့အဲ့လိုပုံစံနဲ့သူတို့လုပ်နေကြတာဖြစ်တယ်
။ဟုတ်ကဲ့ဆိုတော့ကြောက်စိမ့်တူးတယ်ဆိုတဲ့ကိစ္စတော့ခုနကတော့ရှေ့ဘက်မှာဦးဒါရှိလာဆိုင်ပြောသလိုပဲတောက်လျှောက်ကခွင့်ပြုလာခဲ့တာအခုမှ၁၀ရက်နေရည်နဲ့လုံရင်တူးတယ်ဆိုတော့ဟိုဒါကြီးကိုကြောက်စိမ့်နေမတူးချနဲ့တော့ဒုက္ခမပြီးတော့ဘူးဆိုပြီးတော့အဲ့ဒီအခြေအနေမျိုးတော့ရောက်လိမ့်မယ်လို့ကျွန်တော်တို့မထင်ဘူး။အဲ့လောက်ထိတော့ဖြစ်မှာမဟုတ်ဘူးလို့ကျွန်တော်တို့ထင်တယ်။ဒါပေမဲ့ထိမ့်ထိမ့်တင်းတင်းနဲ့ဟဲ့လားဒေတာအတွက်လည်းမထိခိုက်မှုမရှိအောင်ပတ်ဝန်းကျင်နဲ့ထိခိုက်မှုမရှိအောင်လူမှုလည်းထိခိုက်မှုမရှိအောင်ထိမ့်ထိမ့်တင်းတင်းနဲ့အကျိုးရှိရှိစနစ်တကျလုံနိုင်ဖို့ဆိုတာကိုပဲဝိုင်းလုပ်ဖို့လိုလိမ့်မယ်လုံနိုင်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲတွေးတယ်ဆိုတော့အဲ့ဒီလိုလုံဖို့အတွက်ကောလုံနိုင်မယ့်အခြေအနေရှိသေးရဲ့လားကျွန်တော်အားလုံးရဲ့သဘောထားကိုကျွန်တော်မေးချင်တယ်ပထမဆုံးဦးတက်ရှိလာဆိုင်ဖြစ်ပါဦးတက်ရှိလာဆိုင်ကပြည်နယ်မှာပြည်နယ်လွတ်တော်မှာဒါလွတ်တော်ကိုယ်စားလှယ်အဖြစ်နဲ့တက်ရတော့မှာပါလွတ်တော်ကိုယ်စားလှယ်တာဝန်ရှိတဲ့လူတူဖြစ်လာမှာဆိုတဲ့အခါကျတော့ဒီလိုကြောက်စိမ့်တူဖို့ရဲ့လုပ်ငန်းကိုစနစ်တကျဖြစ်အောင်လုပ်နိုင်ပါဦးမလ
ားအဲဒီဥစ္စာတွေကတော့တစ်ချက်ကျကျွန်တော်တို့အားလုံးကတက်ညီလက်ညီနဲ့ကျွန်တော်တို့လုပ်ကြမယ်ဆိုဖြစ်နိုင်ခြေရှိပါတယ်ဘာလို့လဲဆိုရဲချိန်ကျတော့ကျွန်တော်တို့ဒီလုပ်ငန်းရှင်တွေဥပမာဒီကုမ္ပဏီတွေကတော်တော်များများအင်းနဲ့အားနဲ့လဲရှိတယ်အင်းနဲ့အားနဲ့ဆိုလူအင်အားရန်တရားအင်အားတွေငွေကြေးတနအင်အားတွေနောက်ွယ်မှာလဲရှိတယ်ဆိုရင်သူတို့ကတကယ်နိုင်ငံတော်ရဲ့ကွန်ပျူတာမှုအကျိုးစီးပွားကိုအခြေခံပြီးမှလုပ်ကိုင်မယ်ဆိုရင်ကျွန်တော်တို့ကဥမာနိုင်ငံတော်ရဲ့အကျိုးစီးပွားကိုလုပ်ကိုင်ဖို့ဆိုတာတို့တကယ်မိသားစုစိတ်ဓာတ်နဲ့မိမိတို့ရဲ့ကွန်ပျူတာရေးကိုလည်းကောင်းမွန်စွာတို့လုပ်မယ်ဆိုရင်တို့မှလုပ်ကိုင်နိုင်ဖို့အလားအများကြီးတယ်အတော့ကျွန်တော်ပြောသလိုပဲရန်တရားအားရှိတယ်လို့တို့ရှင်မှာလူအင်အားတွေလည်းအများကြီးတယ်အဲ့ဒီပေါ်မှာတဘာဝပတ်ဝန်းကျင်တွေကိုမပြည့်စုံအောင်တို့ဒီရန်တရားတွေနဲ့တို့ကာကွယ်ဖို့အတွက်တို့မှလုပ်နိုင်တဲ့အခွင့်အလမ်းတွေအများကြီးရှိတဲ့အတွက်ကြောင့်လို့ကျွန်တော်တို့ကဒီလိုကိစ္စမျိုးကိုလည်းကြိုတင်ပြင်ဆင်ပြီးမှလုပ်ကိုင်နိုင်တယ်လို့ဒါကျွန်တော်အနေနဲ့အဲ့လိုပြောချင်ပါတယ
်ဟုတ်ကဲ့ကိုထွန်းမြောင်ကရော EITN ဘက်ကကြည့်မယ်ဆိုရင်ဒါကလုပ်နိုင်တဲ့စနစ်တကျဖြစ်အောင်လုပ်နိုင်မယ့်အခြေအနေရှိသေးတယ်လို့ထင်လား
ဟုတ်ကဲ့တာဝန်ယူချက်တဲ့အစိုးရတရားဂုဏ်သိက္ခာရှိတဲ့အစိုးရတရားတာဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်အာဏာသွေးကြောက်တဲ့နောက်ဆုံးတရားကြံစီအထိဒီအပိုင်းပြင်မှာလုံနိုင်တဲ့အခြေအနေတွေအများကြီးရှိပါတယ်အဲ့ဒါကတော့တာဝန်ယူချက်ပုံပဲလိုပါတယ်ပြီးတော့အခုအခြေအနေတွေပတ်သက်ပြီးတော့သမ္မတကဝန်ထဲစကားဆိုုံနဲ့မလုံလောက်ပါဘူးဖြစ်နေတဲ့တက်တာတွေပေါ်မှာယာယီလုပ်ငန်းတွေရပ်ဆိုင်ပြီးတော့ဂျီနီယာမှာတချင်ပြည်နယ်ဝန်ကြီးချုပ်ကပြောတဲ့လောက်ကွက်ဘယ်လောက်ရှိတယ်ဆယံမြားဘယ်လောက်ရှိတယ်ဆိုတော့ကုမ္ပဏီဘယ်လောက်ရှိတယ်ဆိုတော့အခုအသေးချာမသိရဘူးလို့ပြောတယ်ဒါကဘုရားဆရာကျွန်တော်တို့စီမှာကိုလေးညစ်တာဘူးမရှိဘူးတာဝန်မှုတာဝန်ခံမှုအစိုးရမှာမရှိဘူးဆိုတော့ဖော်ပြနေတယ်အဲ့ဒီအတွက်လုံထိုင်တာကတော့ရိုးရိုးစင်မှာဂျီယာတွေကိုယာယီရပ်ဆိုင်ပြီးတော့စုံစမ်းစစ်ဆေးမှုတွေပြန်လည်လုပ်ဖို့လိုအပ်ပါတယ
်ဒါ
မှသာလေကျွန်တော်တို့ကတာဝန်ယူနိုင်တဲ့အစိုးရပြည်ပါဒီတော့ကလည်းဘာမှခက်ပါဘူးကျွန်တော် EIDR အစိုးရဖက်ရက်ဖက်အဖွဲ့အစည်းတွေနဲ့ကုမ္ပဏီတွေဖွဲ့ထားတဲ့သုံးဝန်ဆိုင်ရုံးပေါင်းအဖွဲ့ဆိုတာအစဉ်သိရှိနေပြီးသားအတွက်ကြောင့်မလို့လူမှုပေါ်မှာတာဝန်ယူခြင်းနဲ့ဆိုလို့ရှိရင်ဒါဟာအစဉ်သိလုပ်လို့ရတဲ့အနေအထားမှာရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကိုစုံမိုးထက်ကိုတိုင်ရောဘယ်လိုမြင်သလဲဒီဥစ္စာကစနစ်တကျလုပ်ဖို့အတွက်အလားအလာရှိသေးရဲ့လား
ဟုတ်ကဲ့ကျွန်တော်ကတော့စနစ်တကျလုပ်ဖို့အလားအလာရှိမှုဆိုတာကနိုင်ငံတော်ကလုပ်ရမယ့်ချက်ကြီးဒီပထမအချက်အနေနဲ့ကသတ္တုဝင်ကြီးဌာနရဲ့ဒီသတ္တုတုဖို့နဲ့ပတ်သက်တဲ့ဥပဒေတွေကိုကျွန်တော်တို့ပြင်ဆင်ရေးဆွဲဖို့လိုအပ်မယ်လို့ထင်တယ်။ဒါရင်ဘာလို့လိုအပ်မလဲလိုအပ်မယ်လို့ထင်လဲလို့ကျွန်တော်ပြောရတာကစ
လိုတာကလောက်ဘက်တစ်ခုမှာတရားကြီးကဘလောက်သုံးတင်တယ်အဲဘယ်တိုင်းခါစီသုံးတင်တယ်ပေါ့နော်အဲနောက်တစ်ချက်ကသူတို့ဓာရီကိုလုံးမယ်ဆိုလို့ရှိရင်တို့ဒီအစိုးရအပိုင်းနဲ့ဒီတဘာဝပတ်ဝန်းကျင်နဲ့နားလည်ကြတဲ့လူတွေပေါ့နော်တက်ဖက်အဖွဲ့စီဒီကိုပူးပေါင်းပြီးတော့မှဓာရီဝိုင်းဝန်းဆွေးနွေးပြီးတော့မှဟုတ်ဒီကောင်တစ်ခုချပြီးတော့လုပ်မယ်ဆိုရင်အချိန်ကြီးသေးတယ်နောက်တစ်ချက်ကကျွန်တော်တို့အခုလက်ရှိလုပ်နေတဲ့လုပ်ဖွဲ့ဒီကိုဘလူတိုင်းတာတိုင်းထွာပြီးတော့စက်တန်းဘလောက်ပြီးတာလဲဧရိယာဘလောက်ကျရတယ်ဘလူမျိုးတိုင်းတာလဲပေါ့နော်ဒါကလက်ရှိသူတူးနေတဲ့ကုမ္ပဏီတွေကသူတို့သတ်မှတ်ချပြီးထားတဲ့သတ်သူဝန်ကြီးဌာနကချပြီးထားတဲ့လုပ်ဖွဲ့ဒီပေါ်မှာဘလောက်ဒီကြီးကြီးချတာလိုက်လာပြီးတော့တူးထောင်မှုတွေရှိတယ်ဆိုတာကဘာမှပုံလင်းမြင်တာမရှိဘူးအဲ့ဟာမျိုးတွေကိုပုံလင်းမြင်တာမရှိဘူးအတွက်ဆိုလို့ရှိရင်ကျွန်တော်တို့အစိုးရသတ္တဝင်ဝန်ကြီးဌာနနဲ့အများပြည်အဖွဲ့အစည်းတွေနဲ့ကျွန်တော်တို့ဒီပေါ်တော့အကုန်လုံးသတင်းမီဒီယာတွေကအသာဓာတ်တွေကိုအလားစုံစမ်းပေးနေရမယ်အကုန်လုံးဟိုပုံနှပုံမှန်နဲ့ညီမြန်တာတာလုပ်မယ်ဆိုလို့ရှိရင်ဒါရီကသူကြီးသူကန်လေးနဲ့ဆိုလို့ရှိလို့ရှိရင်အဲတားဆီးနိုင်တဲ့အခြေအနေမှာအများကြီးရှိပါတယ
်ဒီ
ကအစိုးရကိုယ်တိုင်ကလုပ်ရင်အဆင်ပြေပါတယ
်ဟုတ်ကဲ့ကိုနော်တင်းသဘောတူသလားလုံနိုင်သေးတယ်လုပ်ဖို့နည်းလမ်းတွေရှိတယ်ဆိုတာ
ကျွန်တော်လည်းမြင်တာကတော့နော်တကယ်အဓိကတော့စစ်တပ်နဲ့ဆွေရကစေနာရှိလို့ရှိနော်နော်ဒီတိုင်းပြည်နဲ့ပြည်သူတို့ဘက်မှာစေနာရှိလို့ရှိနော်ဒီဖက်ကန်ကိုအဓိကပါနော်လူထုတဲ့ကျူးပြုမယ်တကယ်နိုင်ငံဖွံ့ဖြိုးတိုးတက်အောင်လုပ်မယ်ဆိုတဲ့စေနာရှိနော်လုပ်နိုင်ပါတယ်ဒါမဲ့လည်းဆိုသူတို့ရဲ့လုပ်ရက်ကိုကြည့်ရင်တော့သူတို့မှာစေနာမရှိဘူးဘာကြောင့်လဲဆိုရင်ဒီကတဲ့နိုဝင်ဘာရှိရဲ့ရကဘပြည်တာနဲ့လည်းဒီမုံကြီးမှာစစ်တပ်ကနော
်ဒီ
KIA ကိုအကြီးကြီးသူတို့တိုက်တယ်သူစစ်စင်မြတ်သူတို့တိုက်ခိုက်တယ်ဒါကိုကြည့်ချင်တာပဲသူတို့ကဒီ NLD ကရပောက်ပွဲနိုင်ပြင်မဲ့လေသူတို့ကနော်စစ်တပ်ကဆက်ပြီးမှသူတို့တိုက်လို့လုံနိုင်တဲ့အနေအထားဖြစ်နေတယ
်ဟုတ်ကဲ့ကိုယ်
တော်ဆောင်လိုက်ခုဖကံဘက်မှာလည်းပဲသူတို့ကတော့အခုဥမာဖကံမှာသူတို့အကြီးကြီးရောက်စင်းတို့ပုံမှာသူတို့လုံနေတယ်ဒါကိုတစ်ဖက်မှာ KIA ကနော်အသားစီးတဲ့ပစ်ကင်တဲ့ဟာမျိုးတွေလုံလာလို့ရှိရင်သူတို့ကအကြီးကြီးနော်ဒီကေအိုကိုတိုက်ခိုက်ပြီး
တော့သူကဟုတ်ကဲ့ကိုနော်ရင်ချုပ်ပြလိုက်ပါ
တဲ့အခြေအနေလေးရှိနေတယ
်ဟုတ်ကဲ့ခင်ဗျာ
သူတို့ကနော်စနစ်တကျလက်ဖို့တယ်သူတို့ကသန္တာမရှိဘူးဆိုတာကတော့ကျွန်တော်အနေနဲ့အသုံးသတ်ကြိုးစားလို့ရပါတယ်
ဟုတ်ကဲ့တရဲမျိုးကဥလာမြင့်အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတာလေးဖျက်ပြချင်ပါတယ်ဒီစဲမြမကြောင်းမြတ်ဥပဒေမှာဘေးထွက်ပစ္စည်းတွေဘယ်လိုစွန့်ပြရမလဲဆိုတာမတွေ့ရပါဘူးတဲ့လက်ဘရောင်းကိစ္စမှာလည်းစွန့်ပြပစ္စည်းပြဿနာပေါ်ပါတယ်တဲ့စက်ကြီးတွေနဲ့ဒူးတာကတခြားနိုင်ငံတွေမှာလည်းလုပ်ပါတယ်တဲ့လူဖော်မှုထုတ်လုပ်မှုစွန့်ပြမှုတွေမှာသာဥပဒေပြဋ္ဌာန်းဖို့အာဏာပိုင်တွေလိုက်နာဖို့လိုပါတယ်လို့တရားမျိုးကဦးလာမြင့်ကအီးမေးလ်နဲ့ပို့ပြီးတော့ဆွေးနွေးထားပါတယ်ဆိုတာကိုပြောကြားရင်းနဲ့ပဲဒီကနေ့စီစဉ်ဖို့ဒီမှာဒီကိုချုပ်ပြစီပါဝင်ဆွေးနွေးသူနားဆင်သူတို့တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုချိုချိုတဲ့စီစဉ်ပြီးထုတ်လုပ်သူကိုရနိုင်တဲ့အတူစီစဉ်တင်ဆက်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေနေကအစီအစဉ်ဖြစ်ပါတယ်ရှင်ဒီစီစဉ်ကိုစနေနေ့အင်ကညတိုင်းမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဗီယိုအမေရိကန်တရက်စနေနေ့ညဘက်အတန်းလွှင့်အစီအစဉ်မပြီးဆုံးခဲ့မှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြေညာပေးပါဦးမယ်ရှင်
အီရန်နိုင်ငံကအမေရိကန်လေကြောင်းတိုက်ခိုက်မှုအတွင်းအီရတ်လုံခြုံရေးတပ်ဖွဲ့ဝင်10ဦးလောက်ထိသေဆုံးသွားတာဟာနှစ်ဖက်စလုံးရဲ့အမှားယွင်းဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကပြောပါတယ်။ IS စစ်သည်ကြော်ရီထိန်းချုပ်ထားတဲ့အီရတ်နိုင်ငံအလဲပိုင်းက Fallujah မြို့အနီးလုံမှာဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကိုအမေရိကန်ဂျက်တိုက်လေယာဉ်ကမစ်ဆိုင်းဒုတ်ကြီးနဲ့ပစ်ခတ်ခဲ့တာလို့လည်း Mr. Carter ကပြောပါတယ်။ Fallujah မြို့အနီးအီရတ်မြေပြင်တပ်ဖွဲ့တွေစီကရရှိတဲ့သတင်းအရတိုက်ခိုက်ခဲ့တာဖြစ်တယ်လို့အမေရိကန်စစ်ဘက်ကပြောဆိုထားပါတယ်ခင်ဗျာ။စီးရီးယားနိုင်ငံငင်းချင်ရေးအတွက်လုပ်ငန်းလမ်းစဉ်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတခဲနဲ့အတီးပြုတ်လိုက်ပါတယ်။စီးရီးယားရေးဖြေရှာဖို့အမေရိကန်ကပနမရေးဆွဲထားတဲ့အဆိုပြုချက်ကိုနိုင်ငံခြားရေးဝန်ကြီးတွေကတောက်ကြတဲ့နှောင်းပိုင်းတွေကအတီးပြုတ်ခဲ့တာပါ။ ISSG လို့ခေါ်တဲ့စီးရီးယားရေးထောက်ခံကူညီနေတဲ့နိုင်ငံတကာအဖွဲ့ရဲ့တနေ့တာအစည်းအဝေးအပြီးအခုလိုအတီးပြုတ်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။အစိုးရမွတ်စလင်ဇနီးမောင်နှံ2ဦးရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေကိုအမေရိကန်သမ္မတဘရက်အိုဘားမားဟာကယ်လီဖိုးနီးယားပြည်နယ်ဆန်ဘာရန်ဒီရိုမြို့မှာတွေ့ဆုံပြီးတော့နှစ်သိမ့်စကားပြောကြားခဲ့ပါတယ်။သမ္မတရဲ့နှစ်ဆင်အားလည်းရဲ့အပန်းဖြေခီးစဉ်အတွက်မိသားစုနဲ့အတူဟာဝိုင်ကျွန်းကိုသွားဆန်ဘာရန်ဒီရိုကိုဝင်ခဲ့တာပါ။2016ခုနှစ်အတွက်အမေရိကန်ဆိုရရဲ့အသုံးပြုဆိုင်ရာဥပဒေမှာမြန်မာနိုင်ငံကတိုင်းရင်းသားအချင်းချင်းကြားနဲ့ကိုးကွယ်တဲ့ဘာသာမတူသူလူမျိုးစုတွေကြားပြည်ပခါတွေဖြစ်အောင်လှုပ်ဆော်ဖန်တီးတဲ့အဖွဲ့အစည်းဒါမှမဟုတ်လူပုဂ္ဂိုလ်တွေကိုအကူအညီမပေးရဘူးဆိုတဲ့ကန့်သတ်ချက်တစ်ခုထည့်သွင်းဖော်ပြထားပါရခင်ဗျာ
စနေနေ့ညနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Skip Sis ဖြစ်ပါတယ် VOA American တန်ရဲ့တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32 40တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေပျော်ရွှင်စရာခရစ်စမတ်အခါသမယဖြစ်ပါစေရှင် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်
This program has come to you from the Voice of America, Washington.